Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တံမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် February 28ရက်ဘရူးနေမနေ့ဖက်အတန်လွင့်စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32.40-48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုကိုကြောင်နေနဲ့အတူကြီးညာပေးပါပါစီးရီးယားမှာရုရှားရဲ့တနေ့9နာရီအဖြစ်ရရေးလုတ်ခဲ့ပေမဲ့တိုက်ပွဲနေရာကနေအရက်သားတွေတယောက်မှထွက်ခွာတာတော့မတွေ့ရသေးပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ2020မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်ထပ်ပြီးဝင်ပြိုင်အောင်ဖို့အတွက်ဆုံးဖြတ်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မွေးရင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းလေးကိုတင်ပြပြီးနားဆင်ရအောင်မယ်အထဲမှာဆိုရင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်ပုံမှန်အစည်းအဝေးမှာ
The EU will present a resolution on the human rights situation in Myanmar proposing the renewal of the mandate of the special
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ဖို့ရှိတဲ့အကြောင်း EU ရဲ့အထူးကိုယ်စားလှယ်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းသတင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။အဲ့ဒါအပြင်အမုံပွားစီတဲ့အကြောင်းအရာတွေတင်နေတဲ့ဥဝီသူရဲ့ Facebook အကောင့်ကို Facebook တာဝန်ရှိသူတွေကပိတ်ပစ်လိုက်ပြီဆိုတဲ့အကြောင်းအမေရိကန်နိုင်ငံမှာဒုက္ခသည်ဖြစ်ခိုလုံခွင့်ရထားတဲ့မြန်မာနိုင်ငံသားတချို့ရဲ့ကိုယ်ရေးချက်လက်တွေကိုအမေရိကန်တာဝန်ရှိသူတွေကပြန်လည်စစ်ဆေးနေကြတယ်ဆိုတဲ့သတင်းလောအစရှိတာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအင်္ဂါညတရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအရှေ့ပိုင်းဂိုတာဒေသမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ဆိုင်ငံ့မှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေသကနေအရက်သားတွေထွက်ခွာတဲ့အရေးအယံမတွေ့ရသေးပါဘူး။ကုညီကယ်ဆယ်ရေးတွေလည်းပို့ဆောင်တာမတွေ့ရပါဘူး။စီးရီးယားမြို့တော်ဒမတ်စကတ်စ်နားကတိုက်ပွဲတွေကနေအရက်သားတွေရှောင်တိမ်နိုင်မှုအတွက်တဘုံတွေထိန်းချုပ်ထားတဲ့ဒေသကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတနေ့ကို9နာရီကြာရပ်ဆိုင်းပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပြီးပထမနေ့မှာပဲအရက်သား6ယောက်ထဲမှနေတည်ဆုံးခဲ့ရပါတယ်။စီးရီးယားသမ္မတဘရှာအယ်အဆဒ်နဲ့ရုရှားသမ္မတပူတင်ရဲ့ကြီးမားတဲ့ပုံကြီးတွေကိုတစ်ဖက်တစ်ချက်စီမှာချိန်ထားတဲ့စီးရီးယားအစိုးရရဲ့စစ်ဆေးဂိတ်တွေရှိရာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသကနေထွက်ခွာသွားတဲ့အရက်သားကတော့တယောက်မှမရှိသေးပါဘူး။လူသားချင်းစာနာမှုနဲ့အပြစ်ခတ်ရဆဲထားခြင်းအတွင်းတဘုံတွေကအစိုးရတပ်တွေကိုတိုက်ခိုက်ခဲ့တယ်လို့ရုရှားနဲ့စာနာစီးရီးယားအစိုးရသတင်းဌာနတွေကဆွဆွဲခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းတဘုံတွေဟာတခြားစစ်မျက်နှာတွေဖွင့်ပြီးထိုးစစ်တွေဆင်နေတယ်လို့ပြောပါတယ်။တဘုံတွေကအရက်သားတွေတိုက်ပွဲဒေသကထွက်မသွားအောင်တားဆီးထားပါတယ်လို့လည်းရုရှားကဆွဆွဲပါတယ်။ဒါပေမဲ့ဒါကိုတဘုံတွေဘက်ကငြင်းဆိုပါတယ်။မြေပြင်ချင်းနေဟာဘယ်သူမှသွားဖို့မသင့်သေးဘူးဆိုတာရှင်းနေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောခွင့်ရကပြောပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေရဲ့စစ်ဆေးမေးမြန်းမှုတွေကိုခံယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks မနေ့တုန်းကလွှတ်တော်အမတ်ရဲ့ရှေ့မောက်ကိုရောက်ခဲ့ပေမဲ့အမတ်တွေရဲ့မေးခွန်းကိုတော့ဖြေဆိုဖို့သူကညှဉ်းဆန်ခဲ့ပါတယ် Hope Hicks ဟာသမ္မတထရန့်အတွက်အကြဆုံးတာဝန်ထမ်းဆောင်ပေးနေတဲ့လက်ထောက်အရာရှိတွေကတူပါသမ္မတထရန့်ရဲ့အိမ်မီတော်သက်တမ်း73လတောက်လျှောက်တာဝန်ထမ်းဆောင်နေသူပါအမေရိကန်အလို့တော်ထောက်လန်းရေးကော်မတီရဲ့တကားပိတ်မင်းမြန်းချက်တွေကိုဖြေဆိုဖို့မနေ့ကလွတ်တော်ကိုရောက်လာခဲ့တဲ့ Hope Hicks ဟာသမ္မတထရန့်ရဲ့မိသားစုအတွက်လူထုဆက်ဆံရေးဆိုင်ရာပြောခွင့်ရအမျိုးသမီးဖြစ်နေရောသမ္မတထရန့်ရဲ့သမီး Ivanka Trump ရဲ့ပြောခွင့်ရအမျိုးသမီးဖြစ်နေပါအဝတ်ထည်လုပ်ငန်းတွေကိုမြင့်တင်ရေးအတွက်အစားပိုင်းမှာတာဝန်ယူခဲ့တဲ့သူပါနောက်ပိုင်းမှာတော့သမ္မတထရန့်ရဲ့မဲဆွယ်စီယုံရေးမှာတာဝန်ယူခဲ့ပါတယ်လွတ်တော်ကြားနာမှုမစခင်ကတည်းကအမတ်တွေမိတာကို Hope Hicks ဖြေမှာမဟုတ်ဘူးလို့ Republican အမတ်တူဖြစ်တဲ့Chris Stewart ကတင်းတော့တွေကိုကြိုပြီးတော့ပြောခဲ့ပါတယ်အဲ့တကားပိတ်ကြားနာစစ်ဆေးမှုဟာနိုင်နဲ့ခြေပြီးတော့ကြားခဲ့ပါတယ
် American ပြည်တော်စုမှာဖမ်းဆီးခံရပြီးဌာနေကိုပြန်ပြီးအပို့ခံရမယ်ရွှေပြောင်းလာရောက်သူတွေအနေနဲ့အာမခံလျှောက်ထားဖို့အတွက်တရားရုံးကြားနာမှုတွေလျှောက်ထားခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကထောက်ခံမဲငားမဲကန့်ကွက်မဲတုံးမဲနဲ့ဆုံးဖြတ်ချက်ချလိုက်ပါတယ်အခုလိုကြားနာမှုတွေမှာလူတအူးအနေနဲ့အမှုစစ်ဆေးနေစဉ်အတွင်းငွေဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းကိုအာမခံတင်ထားရင်ဖမ်းဆီးထားခံရခြင်းမှလ လွတ်ပေးနိုင်ခြင်းကိုဆုံးဖြတ်တာဖြစ်ပါတယ်။တကယ်လို့ရှောက်ထားသူကတရားရုံးတော်ကိုမလာရင်တော့သူ့ရဲ့အာမခံတင်ထားတဲ့ငွေဒါမှမဟုတ်ပစ္စည်းဆုံးရှုံးမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးခေါလုံးခွင့်တောင်းခံထားသူတွေနဲ့အမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေလည်းအကျုံးဝင်ပြီးသူတို့တွေကိုဒီဆုံးဖြတ်ချက်အရလူဝင်မှုကြီးကြပ်ရေးတရားရုံးတော်ကနေအမှုမစစ်ဆေးမခြင်းရက်အကန့်အသတ်မရှိဖမ်းဆီးထားနိုင်တာဖြစ်ပါတယ်
။လာနဲ့လာမယ့်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှူးဖြစ် Republican Party က Digital View ဟာမူ Brett Pascal ကိုခန့်တယ်လို့သမ္မတထရမ့်ကကြေညာလိုက်ပါတယ်။ဒါဟာသမ္မတထရမ့်နောက်တစ်ချိန်သမ္မတဝင်ရွေးဖို့ဆုံးဖြတ်ထားတဲ့အစီအစဉ်ပါပဲ။အောင်မြင်မှုမတန်တဲ့ကိုခြေခံပြီးတော့ Brett Pascal ကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူဟာမယုံနိုင်လောက်အောင်ထူးချွန်တဲ့သူတစ်ဦးဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အသက်42နှစ်ရှိဖြစ်တဲ့ Pascal ဟာပြည်ကနေတဲ့အတွင်းသမ္မတထရမ့်ကိုထောက်ခံတဲ့ America First Action အုပ်စုမှဝင်ရောက်ကူညီပေးခဲ့တဲ့သူပါပြည်ကနေ2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းကျေးလက်ဒေသတွေမှာရှိတဲ့မဲဆန္ဒရှင်တွေကိုအဓိကပြစ်မှတ်ထားပြီးတော့သမ္မတထရမ့်ကိုမဲတွေပေးရအောင် Pascal က Facebook လူမှုကွန်ရက်ကိုအောင်မြင်မြင်အသုံးချခဲ့တာ
ပါ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ไทโรมีดา40กิโลเฮิรตซ์983ญาไทโรมีดา48กิโลเฮิรตซ์6153ญาเนดุติยานายเวมาไลแลมีดา190กิโลเฮิรตซ์1905รอกันนี่ทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီတိပြန်လဲထုတ်လွှင့်ချက်ကိုတော့ไทโรมีดา20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ပြည်ဝင်အမေရိကန်တိုင်းကမနေ့ကင်းတရင်တွေကိုဆက်လက်ကြီးညာနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးကောင်စီနှစ်ပတ်လည်စည်းဝေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြခဲ့ပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တာဝန်ကိုတက်တန်းတိုးပေးဖို့အဆိုပြုချက်အပါအဝင်မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်မှာပြုမှုဆက်ဆံပုံနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပါဝင်မဲ့ဆုံးဖြတ်ချက်ကို EU ဥရောပသမဂ္ဂကတင်ပြမယ်လို့ EU ရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာအကြမ်းဖက်တပ်ဖြတ်မှုကလူသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုလူမျိုးစုလရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီနာဖရီလန်ကပြောကြားခဲ့ပြီးဒီလောက်ရတွေကမြန်မာနိုင်ငံဒီမိုကရေစီရေးကိုထိခိုက်စေတယ်လို့လူခွင့်ရေးကောင်စီကပြောပါတယ်။စစ်မှန်တဲ့ဒီမိုကရေစီစနစ်တိုးတက်ဖို့သတင်းလွတ်လပ်ခွင့်ကိုအခြေခံခွင့်ရေးတွေကိုလေးစားရမယ်လို့ပြောခဲ့တဲ့အပြင် Reuters သတင်းတောက်နှစ်ယောက်ဖမ်းဆီးထားတဲ့ပေါ်စိုးရင်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်ပြည်ထောင်စုကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေရှိလာနိုင်ပြီးပြည်ထောင်စုဖြည့်ဆည်းမှုကိုထိခိုက်နိုင်တယ်လို့အင်ကာနဲ့မင်ကုန်းမှာပြောပါတယ်။လူမှုအတိုင်းဝန်ကြားပဋိပက္ခဘာသာရေးအရခွဲခြားဆက်ဆံမှုနဲ့မပတ်သက်တယ်လို့အယူဝါဒနှစ်ဖက်အကြားပဋိပက္ခမဟုတ်ပါဘူးလို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ်
။ Facebook တိုင်းဝိုင်းတွင်းမှာတုနဲ့တူအမုန်းပွားရအောင်တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စီကံချက်အရမြန်မာနိုင်ငံကအရှင်ဝီရတ်သူရဲ့Facebook ဆာမင်လာကိုအမေရိကန်ခြေစိုက် Facebook ကုမ္ပဏီရဲ့တာဝန်ရှိတဲ့သူတွေကပိတ်လိုက်ပါပြီ။ဗုဒ္ဓဘာသာဖုံးတော်ကြီးဆိုတာဟာမေတ္တာတရားပွားများအောင်သာလုပ်တဲ့နယ်နိုင်ငံကြီးညာရေးအတွက်အစိုးရကကြိုးပမ်းနေတဲ့အချိန်မှာဒါမျိုးတွေမရှိသင့်ဘူးလို့တန်ခါအုပ်ဆောင်အဖွဲ့ကဆိုပါတယ်။ဗုဒ္ဓဘာသာပင်လာရင်လို့နာမည်ကြီးတဲ့အရှင်ဝီရတ်သူရဲ့ Facebook ဆာမင်လာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ရန်လုံမုန်းတီးတဲ့ post တွေတင်နေတာဟာအမုန်းပွားစေလို့ဒီအကောင့်ကိုပိတ်လိုက်တာလို့ Facebook ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်။အရှင်ဝီရတူရဲ့အကောင့်ကိုအခုဇန်နဝါရီလနှောင်းပိုင်းမှာပိတ်ခဲ့တာဖြစ်ပါတယ်။မနေ့ကလည်းရက်ပေါင်း30ပိတ်ခံရပြီးအဲဒီတော့ကတင်ခဲ့ဗီဒီယိုထဲမှာဒါဟာ Facebook ကိုမွတ်စလင်တွေသိမ်းကြတာကြောင့်လို့ပြောခဲ့ပါတယ
်။ကမ္ဘောဒီးယားမှာမကြသေးခင်ကဒီမိုကရေစီပေါ်မှာထိခိုက်ညှက်နှာစေတဲ့လှုပ်ရွတ်တွေကြောင့်အမေရိကန်ဘက်ကပေးနေတဲ့အထောက်အကူဒေါ်လာ8.3 သန်းကိုဖျက်တောက်လိုက်ပြီလို့အင်ဂျီရောကအင်ကာနေမှာကြေညာခဲ့ပါတယ်။တနင်္လာနေ့ကကျင်းပတဲ့ကမ္ဘောဒီးယားနိုင်ငံအထက်လွှတ်တော်ရွေးကောက်ပွဲဟာကမ္ဘောဒီးယားလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကိုစားမပြုကြောင်းနဲ့ဒါကြောင့်လဲလွန်စွာဆွေးင်ကြောင်းအမေရိကန်သမ္မတအင်ဂျီပြောခွင့်ရဆာရာဟက်ဂီဆန်ဒါစ်ကပြောပါတယ်။အခုလိုရှော့ချမှုတွေမှာစစ်ဖက်နဲ့အရက်ဖက်အထောက်အကူတွေပါပါပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကပေးနေတဲ့ကမ္ဘောဒီးယားနိုင်ငံအတွက်ကျန်းမာရေးလေယာဉ်စိုက်ပျိုးရေးမြေမြုပ်ပိုင်းရှင်းလင်းရေးနဲ့ကမ္ဘောဒီးယားပြည်သူတွေအတွက်တခြားအစီအစဉ်တွေကိုတော့ဆက်ပြီးပေးရမယ်အကြောင်းပြောပါတယ်။အခုလိုဆုံးဖြတ်ချက်အတွက်ကမ္ဘောဒီးယားဘက်ကတော့ဘာမှမတုံ့ပြန်သေးပါဘူး။တနင်္လာနေ့ရွေးကောက်ပွဲမှာအာဏာရပါတီကပဲလုံးဝတခဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်
။ကမ္ဘာ့တောင်က IS သွေးကြွအုပ်စုတွေနဲ့ဆက်ဆက်နေတဲ့အုပ်စုခုနှစ်ခုကိုအမေရိကန်နိုင်ငံရဲ့ဌာနကမနေ့တုန်းကပဲထုတ်ပေါ်လိုက်ပါတယ်။အဲထက်ကခေါင်းဆောင်တို့ကလည်းကျန်းဖက်သမားတွေဖြစ်တက်မှတ်လိုက်ပြီးတော့သူတို့ကိုထောက်ပံ့နေတဲ့ဗန်ဒါရေးလမ်းကြောင်းတွေကိုလည်းဖျက်တော့လိုက်တယ်လို့ဆိုပါတယ်။ IS ဖွဲ့ခုနှစ်ခုထဲမှာအနောက်အာဖရိကက IS ဖိလစ်ပိုင်က IS နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက IS ဖွဲ့တို့ပေါင်းပြီးတော့တခြားဆက်နွယ်နေတဲ့အဖွဲ့လေးခုထဲမှာဆိုမာလီးယားတူနီးရှားနဲ့အီဂျစ်ဖိလစ်ပိုင်မှာရှိတဲ့မန္တနာကိုကျွမ်းမလို့ရှားနေတဲ့မာအူတီအုပ်စုတွေဖြစ်တယ်လို့ဆိုပါတယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မြူတက်နဲ့ကိုကြောင်လင်းတို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပြပါတော့မယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂကနေဒါဂျပန်စသဖြင့်နိုင်ငံတွေကစိုးရိမ်မှုတွေပြတ်တာခဲ့ကြပါတယ်။မြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်권တက်တန်းဆက်တိုးဖို့ဆိုပြုချက်ပါဝင်တဲ့ဆုံးဖြတ်ချက်ကို EU ကချမှတ်ဖို့ရှိတယ်လို့တင်ပြခဲ့တယ်လို့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အတွက်သတင်းလွတ်လပ်ခွင့်အခြေခံအခွင့်အရေးတွေလိုအပ်နေတယ်လို့ကနေဒါကပြောကြားခဲ့ပါတယ်။အကြောင်းစုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့38ကြိမ်မြောက်ပုံမှန်အစည်းအဝေးဒုတိယနေ့မှာမြန်မာနိုင်ငံအပါအဝင်နိုင်ငံစုံကအဆင့်မြင့်ကိုယ်စားလှယ်တွေကလူခွင့်ရေးဆိုင်ရာသဘောထားမှတ်ချက်တွေပေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြသွားကြပါတယ်။ EU ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်Mr. Stravos Lambrinidis ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို EU ကချမှတ်သွားဖို့ရှိတယ်လို့ခုလိုပြောကြားခဲ့ပါတယ်
။ The EU will present a resolution on the human rights situation in Myanmar, proposing the renewal of the mandate of the special rapporteur.
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို EU ကတင်ပြမှာဖြစ်ပါတယ်။အဲ့ဒီထက်မှာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်권တာဝန်ကိုစတန်တူဖို့အဆိုပြချက်ပါဝင်ပါမယ်။နိုင်ငံတကာအချက်အလက်ရှာဖွေအဖွဲ့ရဲ့ဆောင်ရွက်မှုတွေဘလောက်ထိတိုးတက်နေပြီလဲဆိုတဲ့သုံးသပ်ချက်ပါဝင်ပါမယ်။လူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံမှုနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်း EU ရဲ့ဆုံးဖြတ်ချက်ထဲမှာထပ်မံထက်သွင်းဖော်ပြထားပါတယ်
။ပြီးခဲ့တဲ့နှစ်ဩဂတ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့အမြောက်အများတည်ဆုံးခဲ့ရတဲ့ဆိုတဲ့ကိစ္စတွေကြောင့်မြန်မာဗိုလ်ချုပ်ကြီးတွေအပေါ်အရေးယူတန်းခတ်ဖို့အတွက် EU နိုင်ငံသားရေးဝန်ကြီးတွေတင်းနှလာနေကြပဲသဘောတူခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုဟာလူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကကုလသမဂ္ဂလူခွင့်ကောင်စီစည်းဝေးပွဲမှာအင်္ဂါနေ့ကပြောကြားသွားပါတယ်။ဒီလှုပ်ရက်တွေကမြန်မာနိုင်ငံဒီမိုကရေစီကိုထိခိုက်စေနိုင်တယ်လို့လည်းအခုလိုပြောပါတယ်
။ Beyond the grave human toll these crimes have exacted, they will have a devastating effect on Myanmar's transition to democracy.Without respect for human rights and individual freedom,
ဒီပြစ်မှုကျူးလွန်မှုတွေကြောင့်လူအသက်ပေါင်းများစွာဆုံးရှုံးရတဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပေါ်လေအကြီးအကျယ်ထိခိုက်နိုင်ပါလေ။လူခွင့်ရေးကိုမလေးစားဘူး၊တူးတယောက်ချင်းစီရဲ့လွတ်လပ်ခွင့်ကိုမလေးစားဘူးဆိုရင်ဒီမိုကရေစီမဖြစ်နိုင်ပါဘူး။ရစ်စစ်တဲ့လှုပ်ရတွေကိုကျူးလွန်ထားသူတွေကိုအရေးယူရပါမယ်။ဒါကြောင့်လဲဖိနှိပ်မှုတွေကိုတည်တည်သာသာဆောင်ရွက်ခဲ့တဲ့အခန့်ကဏ္ဍအတွေ့ဘူဂျုံမမောင်ဆိုးပေါ်ကနေဒါနိုင်ငံကအရေးယူတန်းခတ်ခဲ့ပါလေ
။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေတွေ၊အင်းဒီယန်ရွာမှာမွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့တဲ့အကြောင်းသတင်းဖော်ထုတ်ရင်းဖမ်းဆီးခံရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်နဲ့ပတ်သက်လို့လည်းကနေဒါနိုင်ငံသားဝင်ကြီးကစိုးရိမ်ကြောင်းလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ
် For true democracy to flourish, fundamental freedoms such as freedom of the press must be respected.That is why Canada is gravely concerned by the imprisonment
of Manny Democracy စနစ်တိုးတက်လာဖို့အတွက်ဆိုရင်တရင်လွတ်လပ်ခွင့်လိုအခြေခံအခွင့်အရေးတွေကိုလေးစားရပါမယ်။ဒါကြောင့်လည်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုသတင်းထုတ်ပြန်ခဲ့တဲ့ Writer သတင်းတောင်နှစ်ယောက်ကိုဖမ်းဆီးထားတဲ့ပေါ်ကနေဒါနိုင်ငံကတိတ်ကိုစိုးရိမ်ပါတယ်။ကိုယ်တိုင်သတင်းတောင်တယောက်ဖြစ်ခဲ့တဲ့အတွက်သတင်းတောင်တွေအနေနဲ့သူတို့အလို့ကြောင့်အရေးယူတန်းခတ်ခံရမလားဆိုတဲ့စိုးရိမ်စိတ်မရှိသင့်ဘူးလို့ခိုင်ခိုင်မာမာပြောချင်ပါတယ်။
ဂျပန်နိုင်ငံသားရေးဌာနပါလီမန်ဒုတိယဝန်ကြီးမစ္စတာမာနာဘူဟိုရီကလည်းဂျပန်အစိုးရရဲ့စိုးရိမ်မှုကိုပြောကြားပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဂျပန်နိုင်ငံကထောက်ပံ့ကူညီနေတဲ့ကိစ္စတွေကိုစကားပြန်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ်
။ As for the situation Rakhine State in Myanmar, we have conveyed to the government of Myanmar from the top leadership to the working level.Our human rights and humanitarian concerns
မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်လို့လူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်တဲ့ကိစ္စတွေနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ကြီးတယ်ဆိုတော့
ဂျပန်ဆိုရရဲ့သဘောထားတွေကိုမြန်မာထိပ်ပိုင်းကောင်းဆောင်တွေကစလို့အောက်ခြေပိုင်းထိကိုအသိပေးပြောကြားထားပါတယ်မြန်မာဆိုရအနေနဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်အောင်အားပေးတဲ့အနေနဲ့ရောရခိုင်ပြည်တွေကရှုပ်ထွေးတဲ့ကိစ္စတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာရေရှည်အားပေးတဲ့အနေနဲ့ပါဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်ပံ့တွေတခြားအစပြုဆောင်မှုတွေကိုအကောင့်ထဲပေါ်ပြီးတော့လုပ်ပေးနေပါတယ်
မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလည်းရခိုင်ပြည်နယ်ပြဿနာကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေရှိလာနိုင်ပြီးတော့ပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေပြန်လည်ထူထောင်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တာကိုလည်းလူ့ခွင့်ရေးကောင်စီမင်ခွန်းနဲ့မှထည့်သွင်းအသိပေးသွားပါတယ်။ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးကို February 26ရက်နေ့ကနေမတ်လ23ရက်နေ့အထိကျင်းပနေတာဖြစ်ပါရဲ့ရှင
်။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။တော်ရရှိမြတ်ခင်ဗျာ Facebook လူမှုကွန်ရက်အတွင်းတဦးနဲ့တဦးအမုန်းပွားစေဖို့တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စည်းကမ်းချက်အရမြန်မာနိုင်ငံကအရှင်ဝီရတူရဲ့ Facebook စာမျက်နှာကိုအမေရိကန်ခြေစိုက် Facebook ကုမ္ပဏီရဲ့တာဝန်ရှိသူတွေကပိတ်ပစ်လိုက်ပါပြီ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေဟာမေတ္တာတရားပွားများအောင်သာလှုပ်တဲ့အပြင်အစိုးရကမြန်မာနိုင်ငံညီညာရေးအတွက်ကြိုးပမ်းနေချိန်မှာဒါမျိုးတွေမရှိသင့်ဘူးဆိုပြီးတော့လေတန်ခါအုတ်ဆောင်အဖွဲ့ကပြောပါတယ်အပြစ်ဆုံးကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ
်ဗုဒ္ဓဘာသာဝင်ဘင်လာဒင်လို့နာမည်ကြီးခဲ့တဲ့အရှင်ဝရသူရဲ့ Facebook စာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရန်လိုမုန်းထား post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ဒီအကောင့်ကိုပိတ်လိုက်တယ်လို့ Facebook ပြောခွင့်ရက VOA ကို email နဲ့အတည်ပြုပြောဆိုခဲ့ပါတယ်။ Facebook အတိုင်းဝိုင်းတွင်တဦးနဲ့တူအမုန်းပွားစေဖို့အကြမ်းဖက်မှုတွေတိုးစေဖို့ရည်ရွယ်ပြီးတင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကို Facebook အသုံးပြုခွင့်မပေးဖို့အတွက်စီကံသတ်မှတ်ထားကြောင်းလည်း Facebook ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒါမျိုးအကြောင်းအရာတွေကိုတစုံတစ်ယောက်က Facebook မှာတင်လာရင်တက်ရောက်တဲ့အတိုင်းအတာလိုက်ခိတ္တသုံးခွင့်ပိတ်တာနဲ့အကောင့်ကိုဖယ်ရှားတဲ့အထိအရေးယူကြောင်းလည်းပြောပါတယ်။အရှင်ဝိရသူရဲ့အကောင့်ကိုအခုနှစ် January လနှောင်းပိုင်းမှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။မနစ်ကလည်းရက်ပေါင်း30အပိတ်ပင်ခံခဲ့ရပြီးအဲ့ဒီတုန်းကတင်တဲ့ဗီဒီယိုထဲမှာတော့ဒါဟာ Facebook ကိုမွတ်စလင်တွေကတင်ခဲ့တာကြောင့်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံသားအများအပြားအသုံးပြုနေတဲ့ Facebook စာမျက်နှာကနေအမုန်းတရားတွေပြန်ပွားစေတာဟာမြန်မာနိုင်ငံအတွက်ရောပြည်သူတွေအတွက်ပါကောင်းတဲ့လက္ခဏာမဟုတ်တဲ့အတွက်အခုလိုပိတ်ပစ်တာဟာကောင်းပါတယ်လို့တန်ကအုတ်ချောင်းအဖွဲ့ကနေဒါကဆရာတော်ဦးကောဝိတာကပြောပါတယ
်ဒီလိုပိတ်ပစ်နေတယ်ဆိုတော့အရင်တကလည်းဘုန်းတော်ကြောက်သွားပြီဒါမှမဟုတ်နောက်တစ်ခါပြန်ပေါ်လာသူကထပ်ပိတ်နေဆိုရင်တော့ကောင်းပါတယ်ဘုန်းလေဆိုတော့ဘုန်းမပြေမှာကူဒကမကြီးတော်သာစုကြီးကအကုန်လုံးမတူကွဲပြားခြားနားမှုဖြစ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုတွေအကုန်လုံးတိုင်းပြည်လုံးပြန်ပြီးစည်းရုံးနေတဲ့အချိန်ပါဒီလိုတစ်ဖက်ကနေပြီးတော့အဲ့ဒီပြင်ပြအောင်ပေါ်ရပါပေါ်ပြအောင်လုပ်နေတာလေဘုံဘုံတွေတွေးနေရတွေးနေရတော့တော်လေးစိတ်မကြမ်းတာပြရပါလေ
2013ခုနှစ်တုန်းက Times Magazine ရဲ့မျက်နှာဖုံးမှာ The Face of Buddhist Terror ဗုဒ္ဓဘာသာရဲ့အကြောက်စရာပုံရိပ်ဖြစ်တဲ့ဦးဝီရသူရဲ့မျက်နှာကိုဖော်ပြခဲ့တာပါမြန်မာအစိုးရကလည်း2016ခုနှစ်ထဲမှာပဲအမျိုးဘာသာသာသနာအတွက်ပြင်းပြင်းထန်ထန်လှုံ့ဆော်တဲ့မဘာသာအဖွဲ့ကိုဖျက်သိမ်းဖြစ်ခဲ့တယ်လို့အရှင်ဝိရသူကိုလည်းအမုန်းတရားဟောပြောမှုတွေနဲ့ပတ်သက်ပြီးတရားဟောခွင့်တစ်နှစ်ပိတ်ပင်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆိုရှယ်မီဒီယာဖြစ်တဲ့ Facebook ကနေတော့ဟောပြောခွင့်တွေရနေတာပါ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေအနေနဲ့မေတ္တာတရားပြန်ပွားဖို့သာဟောပြောရမှာဖြစ်ကြောင်းဆရာတော်ဦးကောဝိတာကပြောပါတယ်
။ဘုန်းကြီးတွေကတော့အမုန်းတရားပွားများတာကမလို့တင်ဘူးလို့ထင်ပါလေ။ပေါ်လာတော့ဘုန်းကြီးတို့ကမေတ္တာကုဏာမူရင်တာဥပေက္ခဆိုတဲ့မြန်မာတရားစွာတက္ကိသာပြောဟောကြားခြင်းမဲ့ပုဂ္ဂိုလ်တွေဖြစ်ပါလေပြီးတော့တိုင်းပြည်ကိုတည်ဆောက်တဲ့အချိန်မှာလည်းအခုလိုဟိုမုန်းကြီးတွေပေါင်းတော့သုံးသိမှုလို့ယူဆပါတယ်ဒါမှလို့လေဒီကိစ္စတွေကတစ်ဖက်ကအဖွဲ့အစည်းကြီးတစ်ခုကနေပြီးတော့ပံပိုးနေတယ်လို့ယူဆတယ်ဘယ်လိုအဖွဲ့ကြီးတော့မသိဘူးပေါ့ဗျာဥသာဏိုင်းဝန်ကြီးကိုယ်တိုင်တော်မှပဲမနေ့ကပြောတာတွေ့တယ်။ဟိုဒီလိုလုပ်နေပုဂ္ဂိုလ်ကြီးဘယ်လိုလုပ်ပြောထားလဲ။ဒါတို့တို့အရေးမယူတာ။ယူတာတော့တို့တောက်ပေါ့ပေါ့သူကတော့ပြောတာတွေ့တယ်။ဘုန်းတော်အနေနဲ့တော့ကျိုးစွားတယ်ခင်ဗျာကြီး
။မြန်မာနိုင်ငံမှာအခုနောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကောင်းမွန်လာတာနဲ့အမျှ Facebook သုံးဆွဲသူကလည်းများပြားလာနေတာဖြစ်ပြီးအရှင်ဝီရသူရဲ့ပြောဆိုချက်တွေထဲမှာမွတ်စလင်မုန်းဒီရေးသားတင်ပြချက်တွေအများပြားပါဝင်နေတယ်လို့ဝေဖန်ကြပါတယ်။အရှင်ဝိရသူကတော့သူဟာမွတ်စလင်တွေနဲ့ပတ်သက်ပြီးသတိပေးတာဒါဖြစ်ကြောင်း 2019ခုနှစ်တုန်းက The Guardian ရဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ် Facebook စာမျက်နှာကနေဥဝီရသူရဲ့အကောင့်ကိုဖယ်ပစ်ခဲ့ပေမဲ့သူ့ရဲ့ဗီဒီယိုတွေနဲ့သူ့ရဲ့ဘာသာရေးဆိုင်ရာအမုန်းပွားစေတဲ့ဟောပြောချက်တွေကတော့ Facebook မှာရှိနေစေဖြစ်တာမို့သူ့နောက်လိုက်တွေကဒါတွေကိုဆက်ပြီးဖြန့်ဝေနိုင်တဲ့အနေအထားရှိနေပါတယ
်ဒေါက်ကင်မျိုးတက်ပါခင်ဗျာတော်ရရှိမြတ်မြတ်အမေရိကန်ပြည်တော်စုမှာဒုက္ခသည်အဖြစ်ခုံလုံွင့်ရထားသူမြန်မာနိုင်ငံကလူတချို့ရဲ့ကိုယ်ရေးအချက်လက်တွေကိုပြန်စစ်ဆေးဖို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကအခုရက်ပိုင်းအတွင်းမှာဆင့်ခေါ်မှုတွေပြုလုပ်နေပါတယ်။ဆင့်ခေါ်စာရသူတွေကြားထဲမှာစိုးရိမ်မှုတွေလည်းဖြစ်နေပါတယ်။အခုလိုဆင့်ခေါ်စာရသူတွေဟာမလေးရှားနိုင်ငံကတဆင့်ရောက်လာတဲ့မြန်မာဒုက္ခသည်တွေအတွင်းမှာဖြစ်ပေါ်နေတာပါ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့အင်ဒီယားနာပြည်နယ်အခြေစိုက် BACI ခေါ်မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကာကိုကိုကျော်အောင်လင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ဒီလိုပါကျွန်တော်တို့သိတဲ့လောက်ကတော့မလေးရှားမှာပမာပီတာတွေ2005 2006ကနေစပြီးတော့ဒုက္ခတဲ့နာမည်စီးရင်ကောက်တဲ့အခါမှာနာမည်တွေထပ်တာတွေအများကြီးရှိတယ်။ဥပမာလူတစ်ယောက်ကစခန်းတစ်ခုကနေသူ့နာမည်ပေးလိုက်တယ်။မွေးတက်ကြက်အဖေမေးနာမည်နောက်တခြားစခန်းမှာလည်းအဲ့ဒီနာမည်အဲ့ဒီလူကပဲတော့ပြန်လျှောက်တယ်ဆိုတော့နာမည်သူမွေးတက်ကြက်သူအဖေနာမည်နာမည်သူကအဲ့ဒါမလေးရှားမှာတော့ပြဿနာမဟုတ်ဘူးအမေရိကန်ကိုသူတို့ရောက်လာတယ်အမေရိကန်ရောက်တဲ့အခါမှာ citizen သူတို့လျှောက်တဲ့အခါမှာအဲ့ဒီပြဿနာတွေပေါ်လာရောနာမည်လည်းတူတယ်မွေးတက်ကြက်တူတယ်အဖေမေးတူတယ်အဲ့တော့လူက5ယောက်လောက်ရှိလာတယ်3ယောက်ရှိလာတယ်အဲ့ဒီချိန်မှာအမေရိကန်ဆိုရတယ်ဘလို့မှဒီရှေ့ဆက်လို့green card တို့ citizen တို့ပြလို့မရဘူးအဲ့ဒါကိုအမေရိကန်နိုင်ငံခြားဝန်ကြီးဌာနနဲ့2010ကစပြီးတော့ fraudulent case လို့ခေါ်တယ်အဲ့လိုမလေးရှားမှာအဲ့လိုနာမည်သူနဲ့နေတဲ့အမှု6000လောက်သူတို့တွေ့ရတယ်အဲ့ဒီပြဿနာတွေဒီနေ့သူတို့ပြန်ဖြေရှင်းဖို့လုပ်တာဖြစ်တယ်လို့ကျွန်တော်တို့ယူဆတယ
်ဆိုတော့ဘသူဟာဒီနာမည်ရင်းနဲ့ရောက်လာတဲ့သူအစ်စ်အမှန်လဲဆိုတော့ကိုအမေရိကန်လူမှုကြီးကြိုက်ဌာနကစစ်ချင်တဲ့သဘောပေါ့
အဲ့ဒီတော့ဖြစ်မယ်လို့ပဲကျွန်တော်တို့ယူဆတယ်အခုထီတော့အတိအကျပြောလို့မရသေးဘူ
းဒီလိုစစ်ဆေးမေးမြန်းမှုတွေကြောင့်မို့လို့အေးအေးယူခံရတဲ့လူတွေသတိပေးခံရတဲ့လူတွေရှိတယ်လို့ကြားပြီလားခင်ဗ
ျမကြားရသေးဘူးအခုထီတော့
အခုကြားရတဲ့သတင်းတွေအရအခေါ်ခံရတဲ့လူတွေစာရောက်လာတဲ့လူတွေဟာမလေးရှားကနေလာတဲ့လူတွေစီကိုပဲရောက်တာလားအိန္ဒိယတို့ထိုင်းတို့ဘက်ကလာတဲ့လူတွေစီကိုရောက်လဲကြားလားခင်ဗျစာ
ရတဲ့လူတွေကတော့မလေးရှားလေလာတဲ့လူတွေပဲဖြစ်ပါတယ်
ဟုတ်ပြီဆိုတော့ခုနပြောတာဖြစ်နေတာပေါ့ဒါဆိုရင်မလေးရှားကပြဿနာကိုပြန်စ
စ်ပါတယ်မလေးရှားမှာအခုအဲ့ဒီကိစ္စကြောင့်အမေရိကန်ဆိုရနေ warning ပေးတယ်မလေးရှား UNHCR အဲ့ဒါလူ4000ကျော်လောက်အမေရိကန်ကိုမဝင်နိုင်ပဲဖြစ်သွားတယ်အခု
ကဟုတ်ဒါဆိုဒီပြဿနာမသေးဘူးပဲ
မလေးရှားမှာရှုတ်ခဲ့တဲ့အရှုတ်ထုတ်ကအခုပေါ်လာတယ်လို့ပဲပြောလို့ရတာပေါ့
ဒါဆိုရင်ဒါဟာစီးပွားရေးပုံစံနဲ့လုပ်နေတာလားဖွဲ့စည်းတစ်ခုခုအုပ်စုတစ်ခုခုကနေလုပ်နေတာလားခြားနိုင်ငံသားတွေရောပါသလားမြန်မာနိုင်ငံသားတွေပဲဖြစ်နေတာလားဘယ်လိုကြားလဲခင်ဗျ
ပေါင်းစုံပါပဲမလေးရှားမှာသူတို့ဒီမမပီသားတွေတိတ်နေချီဒုက္ခတွေနေနဲ့ရောက်တယ်အဲ UNHCR နေ2010ခုနှစ်အထိက B2 လို့ခေါ်တဲ့အထူးအခွင့်အရေးပေးလိုက်တယ်။ပေးပြီးတော့ဒုက္ခသည်တွေနေတာများတဲ့စခန်းတွေမှာသူတို့နာမည်သရင်တော့ကောက်တယ်။ဒုက္ခသည်ဖြစ်သတ်မှတ်တဲ့လူတွေရော။အဲဒီမှာနံပါတ်1ကတော့ UNHCR ဝန်ထမ်းတွေကိုယ်တိုင်ကနမောနမဲနဲ့နာမည်ထပ်တာတွေအဲ့ဒါပါလာတယ်။နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရောင်းစားတာတွေရှိတယ်။ကိုယ်ကတော့မတော်တော့ဘူးပေါ့နော်။ကိုယ့်ရဲ့ identity UN နာမည်ကိုရောင်းလိုက်တာရှိတယ်ပိုက်ဆံနဲ့တစ်ခုကတော့ဒီစခန်း3လေးခုမှာလည်းတစ်ခုအရင်ရရသွားမယ်ဆိုပြီးတော့တစ်ယောက်ထဲကပဲစခန်းတစ်ခုနောက်တစ်ခုမှာနာမည်ပြန်ပေးနောက်တစ်ခုကကိုယ့်ရဲ့နာမည်ရင်းစရင်းပေးအဲ့လိုလုပ်လိုက်တာတွေလည်းရှိတယ
်ဟုတ်ကဲ့ဒီတန်းဆိုလို့ရှိရင်ရောက်လာတဲ့လူတွေကတော့မြန်မာနိုင်ငံကလာတဲ့လူတွေပဲပေါ့တခြားနိုင်ငံသားတွေတော့မပါဘူးပေါ့
ကျွန်တော်မသိဘူးအဲ့ဒါတော့ကျွန်တော်သိတယ်လို့ကျွန်တော်တို့စီလာပြီးတော့ဒီစာရပါတယ်အခုညီပေးလို့ရမလားဆိုတော့ကျွန်တော်မြန်မာနိုင်ငံသားတွေပဲသိတာ哦
ဟုတ်ကဲ
့အမေရိကန်မှာ၅နှစ်နေရင် citizen ရှောက်လို့ရပြီ哦၅နှစ်အထိတော့ကိစ္စမရှိသေးဘူး citizen သွားရှောက်တဲ့အခါမှာပေါ်သွားနာမည်တူတာကိစ္စမရှိသေးဘူးမွေးတက်ကြက်တူတာကိစ္စမရှိသေးဘူးနည်းနည်းတော့ကိစ္စရှိလာပြီအဖေနာမည်ရောအမေနာမည်ရောတူလာတဲ့အခါကျတော့ဒါအမေရိကန်ဆိုရမှာ central data system မှာပေါ်သွားတာ
โอเคสรุปคุณน่ะပြောခဲ့တဲ့အတိုင်းဆိုရှင်မလေးရှားဘက်မှာလာမဲ့လူတွေလည်းရက်သွားတယ်ဆိုတော့ဒီလိုမျိုးလိန်ပြီးတော့
လျှောက်တဲ့ဒီလိုလုပ်ငန်းမျိုးတွေကိုလုပ်နေတဲ့အားတွေလည်းရပ်သွားပြီလားခင်ဗျာဘယ်လိုကြားပါလဲ
အခုတော့မလေးရှားမှာကိုယ်တိုင်က2013ကျော်ပြီးရင် refugee ကိုလက်မခံတော့ဘူးနာမည်စရမကောက်တော့ဘူ
းဆိုတော့ဒီဇလန်လည်းမရှိတော့ဘူးပေါ့
ဟုတ်တယ်ဟုတ်တယ်ဒါပေမဲ့2013မတိုင်ခင်မှာလူတောင်းနဲ့ချီပြီးသားမှတ်ပုံတင်ပြီးသားဖြစ်တာ哦
ဟုတ်ကဲ့ဆိုတော့အခုမလေးရှားမှာဒီလိုလာဖို့အစီအစဉ်လုပ်ထားပြီးတော့မလာပြစ်ဖဲကြံနေတာကအခုဘယ်လောက်လောက်ရှိတယ်ကြားလဲခင်ဗျာ
4000ကနေ9000လောက်ရှိတယ်လို့ကြားတယ်ကျွန်တော်တို့2016တုန်းကသွားတယ်လေ
ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်လည်းသွားတယ်မလေးရှားအဲ့မှာသူတို့ပြောပြတာ
ဟုတ်ကဲ့ဒေါက်တာရိုရင်းကကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့
ကိုကျော်လင်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်တောရာရှင်များခင်ဗျာဆက်သွယ်ရေးဖုန်းလိုင်းချိုးယွင်းနေတာကြောင့်အတန်မကြီးမလင်းဖြစ်နေတာကိုခွင့်လွှတ်ဖို့အတွက်အနူးညွတ်တောင်းပန်အပ်ပါတယ်ခင်ဗျာအခုတော့ဒေတာတွင်တင်တဲ့ပုဂ္ဂိုလ်ဆက်ပါမယ်အဂတိလိုက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပတ်သက်နေတဲ့အကြောင်းရာထူးကနေဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟေကိုထောင်နှံအနှစ်30ချမှတ်ဖို့အတွက်တောင်ကိုရီးယားအစိုးရရဲ့ရှေ့နေတွေကရှောက်ထားလိုက်ပါတယ်ဒီအမှုကိုအင်္ဂါနေ့မှာကြားနာစစ်ဆေးစဉ်အတွင်းအစိုးရရှေ့နေတွေဘက်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါ့အပြင်သမဏဟောင်းပတ်ကွန်ဟေးပေါ်ငွေဒံအဖြစ်နဲ့အမေရိကန်ဒေါ်လာတန်း130ချမှတ်ဖို့လေသူတို့ကတရားသူကြီးကိုရှောက်ထားခဲ့ပါတယ်ဗစ်တာပက်ဒီရဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးရပါမယ်ခင်ဗျာတောင်ကိုရီးယားအာနာရှင်ဟောင်းပတ်ချုံဟီရဲ့တမိဖြစ်ပြီးအသက်66နှစ်ရှိပြီဖြစ်တဲ့ပတ်ကွန်ဟေးကို2016ခုနှစ်အတွင်းအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာတောင်ကိုရီးယားသမ္မတရာထူးကနေဖေရှားခဲ့ပါတယ်သူမပေါ်လက်ပေးလက်ယူပြုလုပ်မှုအာနာအလွဲတုံးစားလို့မှုအကြက်ကိုင်းမှုအစိုးရတိဝတ်ချက်တွေပေါက်ကြားစေမှုအာနာအလွဲတုံးစားလို့ပြီးတော့တောင်ကိုရီးယားနိုင်ငံကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုသူမရဲ့မိတ်ဆွေ Choi Soon Sil ပိုင်နဲ့ပရဟိတအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်း90နီးပါးလှူဒန်းခိုင်းခဲ့တယ်ဆိုတဲ့ဆွဲချက်တွေပါဝင်ပါတယ်။တမရဟောင်းပတ်ကွန်ဟီကတော့သူမအနေနဲ့အမှားရင်းတစုံတရာပြုလုပ်ခဲ့ခြင်းမရှိဘူးလို့ညှင်းဆိုထားပါတယ်။ Choi Soon Sil ကိုအခုလစောစောပိုင်းမှာတရားရုံးကအနာအလွဲတုံးစားပြုလုပ်မှုလက်ပေးလက်ယူလုပ်မှုနိုင်ငံတော်ကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်မှုစတဲ့စွဲချက်တွေနဲ့ထောင်ဒဏ်25နှစ်ချမှတ်ခဲ့ပြီးအမေရိကန်ဒေါ်လာ18တန်းနီးပါးဒဏ်ငွေပေးဆောင်မှုအမိန့်ချမှတ်ခဲ့ပါတယ်။ဆိုးအခြေဆိုင်အာဆန်မူဝါဒဆိုင်ရာလိလာရေးအဖွဲ့ကြီးကသုတေသနပညာရှင်ဂျိမ်းစ်ကင်ကတော့အစိုးရရှေ့နေတွေလျှောက်လွှဲထားတဲ့ထောင်ဒဏ်တက်တန်းကာလနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အာအသင့်မှုမဖြစ်ရပါဘူးလို့ VOE ကပြောပါတယ်။
Convicted was Ms. Choi, who was sentenced to 25 years. So everybody knew and expected President Park to at least get the same amount of penalty in terms of
the number of years. When the President was in the past, the President was in the past, and the President was in the past, and the President was in the past. So Ms. Choi was in the past, and the President was in the past. And the President was in the past, and the President was in the past,အနည်းဆုံးသူ့ကိုချမှတ်တဲ့ပြစ်ဒဏ်တိုင်းဒါမှမဟုတ်သူ့ထက်ပိုများတဲ့ပြစ်ဒဏ်ချမှတ်လိမ့်မယ်ဆိုတာပါပဲ။ဒါကြောင့်တိတ်ပြီးတော့ကြီးကြီးမားမားအာအသင့်စရာမရှိပါဘူး
။ Miss Choi ဟာမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမကြီးခန့်အပ်မှုနဲ့ပတ်သက်ပြီးတော့လေစုံစမ်းစစ်ဆေးမှုခံခဲ့ရသူဖြစ်ပါတယ်။သမ္မတဖက်ရဲ့မိတ်ဆွေ Miss Choi ဟာမလျော်ဩဇာအသုံးပြုပြီးတော့တန်တမာရေးအတွေ့အကြုံလုံးဝမရှိသူ Samsung စက်မှုလျှက်စက်ကုမ္ပဏီကြီးရဲ့အကြီးတန်းအမှုဆောင်ယိုဂျေးအင်းကို2016ခုနှစ်မေလအတွင်းမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမတ်ကြီးဖြစ်ခန့်အပ်ခဲ့တယ်လို့ကိုရီးယားမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ယိုကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုပါတယ်။တမရဟောင်းပတ်ကွန်ဟေးရဲ့အမှုကိုတလအတွင်းစီရင်ချက်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ထုံးစံအရတော့တမရဟောင်းပေါ်သူ့နေရာဆက်ခံတဲ့နောက်ဆိုးရွားကလူငင်းချမ်းသာခွင့်ပေးနိုင်တယ်လို့ဂျိမ်းစ်ကင်ကပြောပါတယ်။ဒါပေမဲ့လက်ရှိတောင်ကိုရီးယားတမရမွန်ဂျေးအင်ကတမရဟောင်းပတ်ကွန်ဟေးကိုသူ့ရဲ့လုပ်ပယ်ခွင့်အာဏာအသုံးပြုပြီးလူငင်းချမ်းသာခွင့်ပေးမှာမဟုတ်ဘူးဆိုတဲ့အရေးအယံပြသနေပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံခင်ဗျာခင်ဗျာ VOA ကနေပြီးတော့ဆက်လက်အတန်းလွှင့်နေပါတယ်မြန်မာစံတော်ကြီးမိနစ်6နာရီခွဲရှိပါပြီဒီ season ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ဒီပေးတာပေါ့နော်။ဒါလေးဆိုတော့ internet တောက်ဖြစ်တယ်၊အဝတ်အစားတောက်ဖြစ်တယ်။နောက်အရင်မူးသွားလို့စိတ်ခတ်တော့မရှိလို့ဒီလိုဒါရီအစင်ကြီးပြီးတာမှာ
ဒါကတော့အင်္ဂါညတိုက်ရိုက်လေးလိုင်းထုတ်လွှင့်မှုအစီအစဉ်ကိုပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါ။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေနောက်ပြီးတော့နာနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာနဲ့ဒေါ်လာလာတန်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
လူမှုကွန်ရက်ပေါ်ကအမုန်းစကားတွေကိုဘယ်လိုဟန်တာမလဲဆိုတဲ့ကောင်းစင်နဲ့ချီရစ်အယ်ဆာယစ်အလီရေးသားတဲ့ဆောင်းပါးကို uk.writers.com မှာဖတ်ရပါတယ်ဗြိတိန်လွတ်ရဇွန်ပါတီရဲ့မွတ်စလင်စန့်ကျင်ရေးဗီဒီယိုကိုသမ္မတဒေါ်နယ်ထရမ့်က Twitter မှာဆက်လက်ဖော်ပြလိုက်တဲ့ကိစ္စဟာရေခဲတောင်ကြီးရဲ့ရေပေါ်ကအစိပ်ပိုင်းမျှတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအမေရိကန်ပြည်ထောင်စုအထိနိုင်ငံရေးခေါင်းဆောင်တွေလူသိထင်ရှားပုဂ္ဂိုလ်တွေရဲ့အငင်းပွားပွဲရာရေးသားကြေညာချက်တွေကြောင့်အမုံတရားနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးလူမှုကွန်ရက်မီဒီယာတွေအဆုံးချခံရမှုကိုကဘာအနှံ့ဆွေးနွေးစရာဖြစ်လာပါတယ်။ဒီနေရာမှာအွန်လိုင်းပေါ်မှာလွတ်လပ်စွာဖော်ထုတ်ရေးသားခွင့်ကိုဘယ်သူတွေကဘယ်လိုထိန်းချုပ်မလဲဆိုတာအဓိကဖြစ်ပါတယ်။ Facebook, YouTube, Twitter တို့ဟာဆန္ဒသဘောထားလွတ်လပ်စွာဖော်ထုတ်ခွင့်နဲ့ဒီမိုကရေစီရေးအတွက်အဓိကအထောက်အကူဖြစ်လာခဲ့တဲ့ဆိုတော့ဒီဆိုရှယ်မီဒီယာတွေရဲ့အပြုသဘောဆောင်မှုကိုလည်းအဓိကထားစဉ်းစားမှာပါ2019မှာတော့ဆိုရှယ်မီဒီယာအသုံးပြုမှုကလည်းကမ္ဘာပေါ်မှာအထူးကျပြန့်လာခဲ့ပြီးအစိုးရတွေကလည်းအမုန်းတရားဝါဒဖြန့်လာကြတာတွေ့ရပါတယ်ဒီအတွက်လွယ်လင့်တူအဖြစ်မရှိပါဘူးလွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ကိုကန့်သတ်လိုက်ရင်အာဏာရှိသူတွေအပါအဝင်တခြားလူအဖွဲ့အစည်းတွေရဲ့ပြောခွင့်ဆိုခွင့်ကိုထိခိုက်စေမလားဆိုတာကလည်းထက်သွင်းစဉ်းစားမှာဖြစ်ပါတယ်ဆိုရင်ဒီအတွက်အဖြေကပါလဲရေဘူးကအဖြစ်လုံနိုင်တာသုံးခုရှိပါတယ်တရားဥပဒေအရအေးအေးယူရာအကြောင်းအရာကိုစစ်စစ်တာနဲ့ပညာရေးလိုပဲဖြစ်ပါတယ်အမုန်းတရားဟန်တားရေးအတွက်နိုင်ငံတော်ဥပဒေသတ်မှတ်ပေးထားရပါလိမ့်မယ်လူအုပ်စုတစ်ခုအပေါ်ခွဲခြားရန်လိုအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်တဲ့ရည်ရွယ်ချက်တကယ်ပေါ်လင်းရလားဆိုတာကိုအရင်ဆုံးကြည့်ကြရမှာပါဂျာကတဆင်ဖြန့်ဖြူးနေတဲ့တဆင်ခံမီဒီယာကုမ္ပဏီတွေအနေနဲ့အစိုးရထိန်းချုပ်သည်ဖြစ်စေမထိန်းချုပ်သည်ဖြစ်စေလူခွင့်ရေးချိုးဖောက်တဲ့ကိစ္စကိုရှောင်ကျဉ်ကြရမှာဖြစ်ပါတယ်တရားဥပဒေနဲ့အကြောင်းအရာစစ်စစ်တဲ့လုပ်ငန်းတွေဟာအပေါ်ရန်အစဉ်စံလှုပ်ကိုယ်စားကြီးကြပ်နိုင်ပြီးပညာရေးသည်သာအဓိကအကြောင်းရင်းကိုဖြည့်ဆည်းနိုင်မှာဖြစ်ပါတယ်။မုံတီးမှုခွဲခြားမှုတွေကိုစာသင်ကျောင်းတွေမှာဒါမှမဟုတ်ဆိုရှယ်မီဒီယာတွေမှာကမ်ပိန်းလုပ်စီမံကိန်းချပြီးတော့ပညာပေးတဲ့လုပ်ငန်းတွေကိုထိတိယရောလှူဆောင်သင့်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီး Nikkei Asian Review မှာဂျပန်နဲ့စင်ကာပူအုပ်စုနဲ့လေဆိပ်ဆောက်ဖို့ contract ကိုမြန်မာကဖျက်ပစ်လိုက်တဲ့ဆိုရက်ကောင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ဂျပန်ရဲ့ JGC contractor ပါဝင်တဲ့ဆုရှီယာစီးပွားရေးအဖွဲ့ကြီးနဲ့မြန်မာနိုင်ငံကကုန်ကျစရိတ်ခန့်မှန်းချက်နဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေကြောင့်ရန်ကုန်အနီးပဲခူးမှာဟန်တာဝတီနိုင်ငံတကာလေဆိပ်သစ်ဆောက်ဖို့သဘောတူညီချက်ဖျက်သိမ်းခဲ့ရတဲ့အခြေစိုက်ခဲ့တယ်လို့အစချီရေးသားထားပါတယ်2016ဇန်နဝါရီလကလေဆိပ်ဆောက်လို့မဲ့မူပေါင်းသဘောတူညီမှုကိုမြန်မာအစိုးရနဲ့ JGC စင်ကာပူချန်ဂီလေဆိပ်အုပ်စုစင်ကာပူမြို့ပြအင်ဂျင်နီယာယောင်နမ်ဟိုးလ်ဒင်းစ်တို့ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအစိုးရစီးပွားရေးလုပ်ငန်းကြီးကနေပဲဟန်တာဝတီနိုင်ငံကလေဆိပ်ကိုစီမံခုကဲသွားမှာလည်းဖြစ်ပါတယ်။စာချုပ်ပါအသေးစိတ်ချက်လက်တွေကိုနှစ်တကြာနှစ်ဖက်တို့စည်းစပ်ညှိနှိုင်းခဲ့ပြီးတဲ့နောက်အပေးယူမတည့်တဲ့အတွက်ဇန်နဝါရီလကစာချုပ်တည်တံကုန်ဆုံးခဲ့တာဖြစ်ပြီးနောက်ထပ်လည်းတည်တံတူးခြင်းမရှိခဲ့ပါဘူး2020ခုနှစ်မှာစဖွင့်ဖို့ခန့်မှန်းထားတဲ့ဒီလေဆိပ်သစ်ဟာ နိုင်ငံတကာလေယာဉ်ပြန်တမ်းမှုတွေမနိုင်မနှင်းဖြစ်နေတဲ့ရန်ကုန်နိုင်ငံတကာလေစိတ်ကိုအစားထိုးပြီးနှစ်စဉ်ခီးတဲ့ပေါင်း12တန်းခန့်ကိုကင်တွယ်ပေးနိုင်မှာလည်းဖြစ်ပါတယ်။ကနဦးကုန်ကြစည်ဟာဒေါ်လာ 1.5 ဘီလီယံကိုအစိုးရရောပုဂ္ဂလိကကပါဖက်ဆက်ထည့်သွင်းရင်းနှီးဖို့ရှိပေမဲ့အစုရှယ်ယာအဖွဲ့ကြီးကနေကုန်ကြစည်ပိုတောင်းခံထားတယ်လို့မြန်မာအစိုးရသတင်းရက်ွက်တွေကကိုးကားပြီးဖော်ပြထားပါတယ်။ဒါ့အပြင်ရန်ကုန်နိုင်ငံကလေစိတ်ကတဆင့်ဟန်တာဝရီလေစိတ်တွေကိုခီးတဲ့တွေကိုပြောင်းဖို့ကိုလေအစုရှယ်ယာဇက်ကော်မတီကြီးကလိုလားတယ်လို့ဆိုထားပြီးဒီအချက်ကိုမြန်မာအစုရကလက်ခံဖို့တွန့်ဆုံနေတာလည်းဖြစ်ပါတယ်။သဘောတူညီမှုဟာလောလောဆယ်မှာတက်တန်းကုံဆုံးခဲ့ပေမဲ့မြန်မာအစုရကတော့လေစိတ်တွေဆောက်ဖို့စန္ဒရှိသေးဖြစ်ပြီး JGC ကော်မတီအပါအဝင်စီးပွားရေးလုပ်ငန်းကြီးတွေနဲ့ပြန်ညှိနှိုင်းဖို့ရှိတယ်လို့ဆိုထားပါတယ်။ဒါပေမဲ့ JGC ဂျပန်ကော်မတီကတော့contract ဆက်လို့ကြီးမိမယ်လို့လေလက်တွေမှာအလုတ်ဖြစ်ဖို့ကခက်ခဲနေမယ်လို့ဆိုပါတယ်2013ခုနှစ်ကဟန်တာဝရီလေစိတ်တက် contract ကိုတောင်ကိုရီးယားအင်ချုံနိုင်ငံတကာလေစိတ်ဥဆောင်တဲ့အစုရှယ်ယာဇက်အဖွဲ့ကြီးကနေ contract ရခဲ့ပြီးမယ်အစိုးရနဲ့သဘောချင်းတိုက်ဆိုင်ခဲ့တဲ့အတွက် contract ပြတ်ခဲ့ရတာလည်းဖြစ်ပါတယ်ရှင
်ဒါကတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်လို့တင်ပြခဲ့တာဖြစ်ပါတယ်ငုဆက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကနေ့မင်းတင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက spread spread ကဖြန့်နာ onself oneself ကကိုကိုကို too too thin thin too thin ကသိပ်ကိုပါလွှားတာဆိုတော့စစူထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုပါအောင်ဖြန့်လိုက်လို့မရပေမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝင်ပိုးတွေပြနေတာပြနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့ verb အဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
as chief executive of the company Mr. Green has spread himself too thin. No wonder he's always looking tired.
ကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin.No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝင်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ဓာတ်ရိုက်လေ့လာအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီမတ်တိန်ကြီးထက်ကအစီအစဉ်တင်ဆက်ထားတာပါခင
်ဗျမင်္ဂလာပါရှင်ဖီယိုရဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေ့လာအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်မသင်ကြီးထိုက်ပါဒီကနေ့ညမှာတော့ဒီလိမ်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြမဲ့သူတွေလည်းရောက်နေပါပြီ။ဒီမြန်မာနိုင်ငံမှာဆိုရင်လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကဘလောက်ကျေပြန့်နေပြီလဲ။ဘလို့အခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ဖြစ်နေပြီလဲ။နောက်လူမှုအတိုင်းအဝိုင်းကရောဒါတွေကိုလက်သင့်ခံထားပါသလား။ဒါတွေကိုဆွေးနွေးကြဖို့ပါရှင်။အရင်ဆုံးတော့ကျွန်မဒီအစောပိုင်းတုန်းကဒီကိုယ်တိုင်ကြုံတွေ့ခဲ့ရသူတို့ဖြစ်တဲ့ဒီမတန်းတန်းနိုင်ရဲ့ပြောပြချက်ကိုကျွန်မအရင်ဆုံးဟိုကြိုပြီးတော့မေးထားပါတယ်အဲ့ဒါလေးအရင်နားဆင်ကြည့်ကြရအောင်ပါရှင
်ညီမကကျတော့ဟိုဘာသာစကားတင်နေဆီမှာလုတ်တယ်ပေါ့နော်လုတ်တော့ညီမတို့ကအိမ်ကြီးအိမ်မျိုးလိုက်တင်ရတာပေါ့တရက်ကွက်ဟိုကိုရက်ကွက်မဟုတ်ပဲလဲသွားလာနေတာပေါ့နော်သွားတဲ့အခါမှာဒီ ီပြောနေတာအဲ့အဝတ်စားကြောင်ဆိုတဲ့ကိစ္စကတော့လုံးဝမဟုတ်ဘူးပေါ့လို့ဆိုရင်ညီမတို့ကစားတင်တဲ့ဆီယမားတွေဖြစ်တဲ့တော့ပို့ပြီးတော့တော့မှအဝတ်စားကိုပို့ကြည့်ရည်ကြည့်တဲ့ဒီမိုးချစ်အောင်တင့်တော်အောင်ငယ်ငယ်ဝတ်စားသွားလာနေတာပဲပေါ့နော်။သွားလာတော့ညီမကအဲ့ဒီမြို့တကုံမှာစားသွားတင်တယ်မြို့တကုံကဟိုးချောင်းချက်ချလည်းမဟုတ်ဘူးဒီအော်ဒီကလည်းတိတ်မဝေးလာဘူးအဲ့ဒီဂျမနီချောင်းလမ်းပါညာအဲ့ဒီနေရာကြီးပေါ့နော်။အဲ့နားလေးကိုသွားတော့ကိုကทีนี้ซ้อมพี่แล้วนี่3นาทีแล้วพอไอ้หมูนี่ก็พุ่งๆเลยจ่าเลยอ่ะกูอ่ะทีนี้ซ้อมพี่ตั้วได้ตั้วได้ไอ้เฉยมาไอ้อนาคตนี่พี่แล้วกูทีโหตะเช่ซ้วยหลั่นเลยพอซ้วยหลั่นเนาะเลยกูยังไม่ติดใจก็เหรอถ้ากูอติเปี้ยงๆเนี่ยล้างซ่าล่ะล่ะคือนักกูตะเช่ง่ายพอไอ้เฉยมาตั้วทีโหเลยซ้วยหลั่นพี่ตู้เนี่ยก็ตะคายกูยินบักซี่โหคันช่องล่ะนั่นล่ะคือตู้เนี่ยยีเลยก็ดิยินบักกูไก่ไม่เลยเสร็จไอ้นิ้วขึ้นไปเลยอะล่ะกูแค่ညီမကလည်းအိတ်ကိုဆင်းသက်လွယ်ထားတယ်လွယ်ထားတယ်ညီမရဲ့ဆင်းသက်ကျိုးနဲ့တုံ့လက်နဲ့ညှိပြီးတော့သူကသွန်းနဲ့စပင်းပေါ်ကဆိုတော့ကမန်ဒရင်းဖြစ်တော့လူရင်းမကြောက်လိုက်ဘူးမရောက်ပဲနဲ့ဒီရှင်ဘတ်တီကိုအလိုဆက်ချောက်ချမ်းနဲ့ကြည့်တယ်ရမ်းသွားတဲ့လူမျိုးပေါ့နော်ပုံပုံနဲ့နှစ်ချက်လောက်ရမ်းသွားတဲ့လူမျိုးဖြစ်သွားတာပေါ့ဖြစ်တော့အဲ့ဒီရှင်ဘတ်တီနာသွားတာအဲ့ဒါကအဲ့ဒါနဲ့ဖြစ်တာတစ်ခါအဲ့ဒါဖြစ်ပြီးတော့နောက်ကမန်မလားလောက်ပဲချမ်းမယ်ထင်တယ်နောက်တစ်ခါကျတော့စင်ငန်းရုံးစုံမနာကမှာစုံမနာဆိုတာကဟိုဘူဂျောမဲ့တင်ရင်တို့မှာနေရာကောင်းလေးဖြစ်ပါတယ်ဒါတော့အင်ညာဝင်းအင်ညာဝင်းနောက်တစ်ခုကို YS ကျောင်းသားလေးမှာပေါ့အဲ့ကျောင်းသားလေးမှာလည်းအဲ့လိုပဲလမ်းလျှောက်သွားနေတယ်အဲ့စပိန်တစည်းပဲကိုနာချက်သွားချက်လာချက်သွားချက်လာနေပြီးတော့ကိုလည်းလမ်းလျှောက်ကိုလည်းကိုရှောင်းနေတော့အငိုင်းနေတာပေါ့နော်ဒီစပိန်ဘာလို့ချက်သွားနေလဲဆိုတာကိုမြင်နေုံတော့ပဲရှိတယ်တတိလုံးဝမထားနိုင်ဘူးအဲ့ဒီမှာကအနောက်ကနာပြီးတော့တင်မောင်းလာရိုက်သွားတာရိုက်ပြီးသူထွက်သွားတယ်အဲ့တော့ပြောချင်တာကခုနအဖြစ်အပျက်နဲ့အဖို့ဖြစ်တယ်လက်လုံးဝစပိန်နဲ့ပဲနောက်တစ်ချက်ကအဲ့ဒီလိုသူသွားလိုက်တဲ့အချိန်မှာခုနအဖြစ်ပြန်မာရောအခုမှရောလက်ကလုံးမှာဘာမှဖြစ်လဲဆိုတော့ကိုကဘာမှမလုပ်နိုင်နိုင်ဘူးဒီဒီရှင်းအောင်ကြည့်လိုက်တော့တယောက်မှမရှိဘူးကိုမြောက်တကုံမှာဖြစ်သွားလဲအင်ညာဝင်းအင်ညာအကုန်လုံးလုံးချုံချုံကိုကိုအစကုံကုန်းအော်ရင်တော့မကြားရတဲ့အနေအထားကြီးအစကတော့လည်းခါတိုင်းတော့အဲ့ချောင်းသားတွေပဲဖြစ်တဲ့ကြောင်သူရှိပါတယ်ဒါပေမဲ့သူတို့ကဒီခွေကြီးကိုစောင့်နေတယ်လုံးဝလူမရှိတဲ့အချိန်နဲ့ကိုရောက်တဲ့အချိန်နဲ့သွားတိုက်ဆိုင်တာပေါ့
ဟုတ်ပါတယ်ဒီလိုလိမ့်ပိုင်းဆံရထိပါစော်ကားခံရမှုတွေဟာနေ့စဉ်နဲ့အမျှလူမျိုးဘာသာအသက်အရွယ်မရွေးကြုံတွေ့နေကြရတာပါအခုနောက်ပိုင်းမှာကြားသိလာရတာတွေကတော့ဒါအသက်မပြည့်သေးတဲ့ကလေးငယ်တွေအသက်မပြည့်သေးတာဆိုတာက18နှစ်မပြည့်သေးတာကိုပြောတာမဟုတ်ပါဘူးဒီအကူအညီပေးရေးပရဟိတလုပ်ငန်းတွေလုပ်နေတဲ့ကိုဖိုးစော်ကူညီပေးခဲ့ရတဲ့အခြေအနေတွေကိုလည်းနားဆင်ကြည့်ကြပါအောင်ရှင
်ဟုတ်ခုနောက်ပိုင်းကျွန်တော်တို့ကြုံရတာကတက်ငယ်တွေပေါ့တက်ငယ်တွေတန်ငယ်မရင်းဆိုရမှာအရင်တော့တန်ငယ်မရင်းဆိုတာက56အဲ့ဒီအရွယ်ဖြစ်ပေမဲ့ခုနောက်ပိုင်းကျတော့4နှစ်တို့3နှစ်တို့ဒီလိုအရွယ်အထိအောက်ခြေအထိကိုရောက်လာတဲ့အခါကျတော့တော်တော်ကျိုးရင်ရတဲ့အနေသားဖြစ်လာပါတယ်ပြီးခဲ့တဲ့ကျွန်တော်ရပိုင်းနောက်ကကျွန်တော်ပန်းလိုင်းကုန်းတရာအောက်မှာဒီအရမပြည့်ခံရတဲ့ကလေးဆိုရင်ဒါ4နှစ်မပြည့်တပြည့်အရွယ်လေးဖြစ်တယ်နောက်အစာအိမ်စာပြက်လက်ပြီးတော့နည်းနည်းခန္ဓာကိုယ်ကြုံတည်တဲ့ကလေးမျိုးပဲဖြစ်နေတယ်ဒီလိုကလေးမျိုးကိုကျိုးလွန်လာပြီဆိုတော့ဒါကပြောမယ်ဆိုရင်ဒါဟိုကျွန်တော်တို့လူ့ဖွဲ့စည်းတစ်ခုကိုချင်းချောက်တယ်လို့လေဟိုကျွန်တော်အနေနဲ့ဟိုယူဆပါတယ်နောက်ဒီလိုဟာမျိုးသက်တိုက်ဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီမိဘတွေနောက်ကျွန်တော်တို့ရဲ့ဒီအကြောင်းပတ်ဝန်းကျင်နေရာအစဟိုပြောမယ်ဆိုရင်ရုံရုံစိတ်ချရတဲ့အနေအထားတစ်ခုကိုဟိုပြောမယ်ဆိုရင်ဟိုချင်းချောက်နေတယ်လို့လေကျွန်တော်ယူဆပါတယ်ဗ
ျဟုတ်ကဲ့ပါရှင်ဒါကတော့ဒါကိုယ်တိုင်တွေ့ကြုံခဲ့ရတဲ့သူတွေနောက်တစ်ခါဒီလိုကိစ္စမျိုးတွေကိုဒါကိုယ်တိုင်လိုက်ပါပြီးတော့ကူညီပေးနေရသူတွေရဲ့အတွေ့အကြုံတွေပါအဲ့တော့ပါဝင်ဆွေးနွေးမဲ့သူတွေကိုကျွန်မဖိတ်ခေါ်ချင်ပါတယ်ပထမဆုံးတော့ဒါလူငယ်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဒါမတ်တင်စာရွှန့်လက်ကြီးကိုကျွန်မဖိတ်ခေါ်ချင်ပါတယ်မတ်တင်စာလိုင်းပေါ်မှာရှိပါတယ်နော
်
ဟုတ်ကဲ့ရှင်မတ်တင်စာရဲ့အဲ့တော့ဒီလိမ့်ပိုင်းဆိုင်ရာထိပါကျူးလွန်မှုဆိုတာမှဒါအမျိုးသမီးတွေလိုပဲလူတွေကပြင်းပြင်းလိုက်ကြတာပါကလေးတွေဒါအမျိုးသားတွေနဲ့လည်းသက်ဆိုင်ပါတယ်ဒါအမျိုးသားတွေမှလည်းဒါဟိုခံရတဲ့ဟာတွေရှိပါတယ်ဒါပေမဲ့ဒီအများစုမြင်ရတာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေကပို့ပြီးတော့ပြစ်မှတ်ထားခံရတာပေါ့နော်အခုနောက်ပိုင်းလူမှုကွန်ရက်တွေကလည်းပွင့်လင်းလာပြီးဆရက်ခါရောက်တော့ပို့ပြီးတော့မြင်လာရတာပေါ့အဲ့တော့ဒီလိုကိုခံရပြီဟေ့ဆိုတဲ့အချိန်မှာလူမှုအတိုင်းဝိုင်းထဲမှာပွင့်ပွင့်လင်းလင်းဟိုကိုကပြောပြလိုက်လို့ကူညီမဲ့အတိုင်းဝိုင်းမျိုးအခြေအနေမျိုးမြန်မာလူအဖွဲ့အစည်းထဲမှာရှိပါပြီလားဘလောက်ထိအောင်ဒီကိစ္စတွေကိုဟိုဝင်းရံပေးဖို့အားပေးမဲ့လူမှုအတိုင်းဝိုင်းမျိုးဖြစ်နေပါပြီလားရှင်ကျမတို့လူမှုအတိုင်းဝိုင်းက
လို့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအားဖြင့်ဖြစ်စေဘာသာတရားအားဖြင့်ဖြစ်စေလူကြီးသူမတွေရဲ့အထွေခေါ်ပိုင်းဆိုင်ရာသူတို့ရဲ့သုံးမတွင်တင်မှုဟာအခုချိန်ချီကိုကျွန်တော်တို့နိုင်ငံမှာဆိုတကယ်ကိုဟိုနောက် conservative ပေါ့နော်တကယ်ကိုရှီယိုဆွဲဆန်ပါတယ်ဆိုဒီလိုကိစ္စတွေဖြစ်လာတဲ့အခါမှာသူတို့ရဲ့ကံကြွယ်ဖြည့်ရှင်းပုံကကျွန်တော်တို့လိုလာတဲ့ဖြစ်စေဖြစ်လိုက်တဲ့ဟာတော့မဖြစ်နေသေးဘူးရှင့်အဲ့တော့ဒီလိုပြဿနာမျိုးကြုံလာပြီဆိုအရင်ဆုံးကတော့ဒီအမျိုးသမီးငယ်လေးတွေကိုတကယ်ရောမင်းတို့သူတို့ရဲ့ဟိုသူတို့နေထိုင်ပုံသူတို့ရဲ့အဝတ်အစားကသူတို့ရဲ့ဟိုအချိန်ကာလပေါ့နော်ဘယ်အချိန်မှဖြစ်သွားကြရလဲဒါတွေကိုအရင်မေးကြတယ်ညံကြတယ်နောက်ဒီရဲဌာနကိုသွားမယ်ဆိုလဲရဲကိုသွားဖို့အတွက်ကိုသူတို့မှဒီမိသားစုအဆက်တိတ်ခါဒါတွေပေါ့နော်နောက်တရားရုံးစရိတ်တွေဒါတွေကိုကြုံပြရတဲ့ခါကျတော့အမှန်တရားကိုရင်ဆိုင်ဖို့ဆိုတာသူတို့ရဲ့မိသားစုကိုတိတ်ခါအဆက်တိတ်ခါမိန်းကလေးငယ်ကိုမထိန်သိမ်းနိုင်ရကောင်းလားအဖေရဲ့မျက်နှာပေါ်မှာထားရမလဲဆက်သမီးဒီလိုနည်းရင်လည်းပဲဟိုဒါကိုဟိုဖုံးကွယ်ဖို့ကြိုးစားတာကျူးလွန်ခံရတဲ့လူကိုအပြစ်တင်တဲ့ကိစ္စမျိုးကပုံများတယ်လို့ကျွန်တော်တို့လက်ရှိမှာတော့ကျွန်တော်မြင်နေရတယ်ပေါ့နော်။နောက်ဒီလိုဖြစ်တဲ့ကိစ္စရက်ဒီမှာဆိုရင်ပုံဝင်စဉ်အမြင်ပေါ့အမျိုးသမီးငယ်တယောက်ကဒါမှမဟုတ်အမျိုးသားငယ်တယောက်ဖြစ်စေနော်ဒီလိုမျိုးကအမျိုးသားငယ်တွေမှာလည်းကြုံတွေ့တာပါလေကြုံတွေ့ရများပါလေဒါပေမဲ့အမျိုးသားငယ်လေးတွေသူတို့ဒါမျိုးဆိုရင်ဒါအမျိုးသားဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကမဖြစ်နိုင်ဘူးဆိုတာမျိုးယူဆတာမျိုးရှိသလိုအမျိုးသားဖြစ်တဲ့အတွက်ကြောင့်မို့ဒီကိစ္စကနစ်နာစရာမှမဟုတ်တာဒါမျိုးနဲ့အမျိုးသားငယ်လေးတွေကျူးလွန်ခံရတဲ့အမျိုးသားငယ်လေးလည်းနှုတ်ဆက်သွားရည်လည်းအများကြီးရှိလို့ဒီကလေးတွေဖြစ်တယ်ဆိုရင်တော့နောက်ဆုံးအခုဆိုရင်ဟိုစင်စီတွေပေးကြတာပေါ့နော်။ဒါလည်းဆိုတော့ internet တောက်ဖြစ်တယ်အဝတ်အစားတောက်ဖြစ်တယ်နောက်အရမူးသွားလို့စိတ်ခတ်အောင်မရှိလို့ဒီလိုဒါတွေကစင်စီပေးတာမှာဒါတွေကစင်စီပါကျွန်တော်တို့တော်လူအတိုင်းကပုံပွက်လင်းလင်းကိုလက်ခံရမှာပါလဲဆိုတော့ဒီလိုကိစ္စတွေဖြစ်တာဟာကျွလုံနဲ့သူရဲ့စိတ်သက်အဆင်တန်းနောက်အောက်ကျနေလို့စိတ်သက်အဆင်တန်းဟိုမရှိလို့ဆိုတာမျိုးကျမတို့လက်ခံဖို့လိုပါတယ်အဲ့ဒါကိုကျမတို့အစိုးရကိုယ်တိုင်ကလည်းလက်ခံဖို့လိုတယ်ပြည်သူကလည်းလက်ခံဖို့လိုတယ်အတိုင်းကလက်ခံဖို့လိုပါအဲ့လိုလက်ခံလာတာလည်းတကယ်ဟိုပြဿနာအရင်းမြစ်ဖြစ်တဲ့စိတ်သက်ဟိုမြင့်မားလာအောင်အဲ့တော့ဒီပြဿနာဟိုအရွယ်တကူပါဝါအာဏာအသုံးပြုအတက်မှမပြုတ်ချင်မိအောင်ဟိုတကယ်ကိုကျမတို့ပြောကြတယ်ကွန်ဆန့်လို့ပြောတာနော်သဘောတူလိုက်လျောမှုပါအမျိုးသားဖြစ်စေအမျိုးသမီးဖြစ်စေတကွာသဘောတူရဲ့ခန္ဓာကိုယ်အတ္တမမကျင့်တတ်တဲ့စိတ်ဓာတ်မျိုးရှိတာကိုကျွန်တော်မွေးမြူဖို့တော့လူတိုင်းဝိုင်းမှာတော်တော်လေးလုပ်ဖို့လိုနေတည်းရဲ့လို့မြင်ရပါတယ်ရှင့
်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါကျွန်မဟိုအကူအညီပေးနေတဲ့အထူးသဖြင့်ကလေးငယ်တွေနောက်အကူအညီလိုအပ်သူအားလုံးမှာကိုဖိုးစော်တနိုင်တပိုင်းကူညီပေးနေတဲ့ကိုဖိုးစော်ကိုကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့မေးထားတာလည်းရှိပါတယ်ရှင့်အဲ့ဒါလည်းကျွန်မဖွင့်ပြခြင်းပါတယ်
ဒါစပါတော့ဟိုအစိုးရကိုယ်တိုင်ကလည်းမတွက်ကြဘူးနောက်တစ်ခုကဒီအစိုးရဌာနတွေအပိုင်းမှာလည်းဌာနကြီးကလည်းဒီဘက်မှာလက်တော့မှအာယုံတိုက်နိုင်စရာမရှိဘူးဘာကြောင့်မရှိရလဲဆိုတော့ဟာကြတော့လေကျွန်တော်တို့အနေနဲ့ဟိုပြောလို့ဟိုတိုက်တော့လေဒီဘက်မှာဟိုနားမလည်ဘူးပေါ့နော်ဟိုဖြစ်ကျွန်တော်တို့တကယ်တကယ်ဖြစ်စင်တာကအခုချိန်မှာကျောင်းတွေရောရပ်ကွက်တွေရောမှာတကယ်ဒီလူလူလုံသားမှုတွေနဲ့ပညာပေးဟိုစီယုံတာတွေဟောပြောတာတွေခလေးတွေကိုကျွန်တော်တို့ဒီအသိပညာပေးတာတွေအဲ့လိုပဲမိသားနဲ့ဒီခလေးတွေကြားမှာဒီအနေနဲ့မဖြစ်ပွားအောင်ဘယ်လိုမျိုးဟိုတရင်းတွေဖလှယ်ကြမယ်မိဘရောဟိုဒီခလေးတွေကိုဘယ်လိုမျိုးတုံ့ပြန်ဆုံးပါမလဲခလေးတွေကိုလည်းအနေနဲ့ဖြစ်လာတဲ့အခါကျရင်ဘယ်လိုလုပ်ရမလဲဒါတွေကိုဟိုလှုပ်ဆောင်တဲ့လှုပ်ဆောင်မှုမျိုးဘာမှမတွေ့ရဘူးနောက်တစ်ခုကဥပဒေကြောင်းအရတကယ်ကိုထိရောက်တဲ့ပြစ်ဒဏ်တွေကိုချမှတ်တာမတွေ့ရဘူးကျွန်တော်ကိုယ်တိုင်ကူညီခဲ့တဲ့တဲ့ငယ်မရင်းတစ်ခုဆိုလို့ရှိရင်အတနည်းကြော်ကြွားသွားတယ်အထောက်သားကြီးလည်းအကုန်လုံးခိုင်လုံတယ်ကျွန်တော်အဖက်ဖက်ကမှတ်တမ်းမှတ်ရတယ်ဒီဟိုသက်တည်တွေလည်းပြည့်စုံပါလေနဲ့အမှုဟိုတရားရုံးမှာတနည်းကြော်ကြွားသွားတယ
်ဟုတ်ကဲ့ရှင်ကိုဖို့ဆိုကျေးဇူးပါအဲ့တော့ကျမမတန်းတန်းနိုင်ကိုဖိတ်ခေါ်ချင်ပါတယ်မတန်းတန်းနိုင်ကတော့ဒါသူကိုယ်တိုင်ကြုံတွေ့ရတယ်ဒါပေမဲ့ तू လည်းမတိုင်ပြစ်ခဲ့ပါဘူးရှင်
ကျွန်တော်ကဖြည့်ရှိနေဆိုတော့ဟိုဖြစ်တဲ့အချိန်ကဘယ်သူမှမရှိဘူးတိတ်ဆက်ပေါ့နော်ဟိုဟိုညီမတို့လည်းမကြုံနေတဲ့တည်းလည်းမရှိဘူးဒါတိတ်ဆက်နောက်တစ်ချက်ကတော့ဟိုတိုင်တဲ့အဆင့်ကိုနောက်ထားလို့ပထမဆုံးကိုကအိစားပြင်းပြီးသွားတာဖြစ်တယ်ဆက်တဲ့အိမ်ကိုပြောဒီကမှာသတိအင်္ဂါတော့ကဟုတ်လားဒီချေဟိုဒီရက်ွက်တည်းကတော့မဟုတ်ဒီရက်ွက်တည်းကလည်းမဟုတ်တော့ဘူးသိတာလေဒီဘယ်ကလူမှလည်းမသိပါတော့ဆိုတော့ဟိုအထက်သက်တည်မရှိတာပဲအဲ့ဒီအချိန်မှာဘာမျောနေနေလဲဆိုတော့ဟဲ့ဒီတွားနေလာတဲ့မန်းတွေမှာဟို CCTV လေးတွေညာရှိခဲ့လို့ရှိရင်ငါရဲ့အဖြစ်ကိုသက်တည်လုပ်ပေးနိုင်မှာပဲပေါ့နော်အခုကျတော့ကိုသွားတိုင်ကြဘယ်လို့မှသက်တည်မရှိဘူးဖြစ်နေတဲ့အတွက်ကြောင့်မတိုင်ကြည့်ခဲ့တာပါဟုတ်
ဟုတ်ကဲ့အဲ့တော့ဒီလိုကိုကထိပါခံရတယ်ဒါကျူးလွန်ခံရတယ်ဆိုတဲ့ခါရောက်တော့ဒီကိစ္စကနှစ်နဲ့ချီကြာလာတာလည်းဖြစ်ဖြစ်မဲ့လနဲ့ချီကြာလာလည်းဖြစ်မဲ့ဒီကိစ္စကိုမိမိပျောက်ပျောက်ဖြစ်သွားပါသလားစိတ်ပိုင်းဆန်ရမှာရောဗာဒီများခံစားရပါလဲ
ဟုတ်စိတ်ပိုင်းဆိုင်ရာဖြစ်တာပေါ့မှာရေဟိုကြီးကိုကထားရှင်းမှာတခြားကြီးကြီးမမထွက်သွားရဲ့လူကြီးနဲ့စာရင်ကိုကတော်လေးလေဆိုတာတော့မကိုရဲ့စိုက်ကိုကအဲ့ဒါခုလိကျွဲတယ်ဒီချက်ချက်ကကြာပြီဘယ်တော့ကြာလဲဆိုတော့ဝင်လို့မှဖုန်းနဲ့တိုင်ဖုန်းနဲ့တုံးရတယ်တိုင်ဖုန်းရှိရင်ငါနေတော့ဒီလူကိုရှိရကိုတော့ပြစ်စပင်းကြီးရဲ့ရှိရဖြတ်သွားတာသူ့နောက်ကျိုးယူကောင်းကောင်းမြင်နေရတယ ာခဲ့ပြီပေါ့နော်ဒါပေမဲ့အခုလက်ရှိကိုအိတ်ကြီးစားဘယ်လောက်ချက်ချားလဲဆိုတော့ဟိုဘယ်နာတော့တော့ယူပြန်လို့ယူဘာမှမယူတော့လားအရှိရဘယ်နာလားအနောက်ဘယ်နာလားအထူးသဖြင့် seven seven ရေလို့ရှိလို့ဒီကဘာလဲပေါ့ seven ကတော့တော်လို့နှာခေါင်းလောက်များမြင်လိုက်လို့ချင်းဖုန်းဆိုင်ကပုံဝင်သွားပြီငါအချင်းကြီးပတ်ချင်တာလားဆိုတဲ့အမျိုးပေါ့အနောက်ဆိုရှင်လည်းဘယ်တော့မှကြောမလို့လမ်းချောင်းလို့ရှိရင်တော့တော့ကားလမ်းချောင်းရင်းနဲ့ပြီးကန်လာတဲ့ seven ရဆိုတော့အတိတ်တည်းနဲ့ကြည့်ကြည့်ကြည့်ပြီးလာပြီးဖြစ်တာပေါ့နော်ဟုတ်
ဒါဟာဒီလွတ်လပ်မှုပေါ့နော်ဒီမိုကရေစီခေတ်ပြောင်းခွင့်လဲလွတ်လပ်မှုနဲ့များတက်ဆိုင်မလားဆိုပြီးတော့လဲသောထရှင်တယောက်ကရေးထားပါတယ်အဲ့ဒါမတင်စာရှင်လဲရေးအဲ့ဒါနဲ့ပတ်သက်ပြီးဘာပြောချင်ပါသလဲရှင
်ဒီမိုကရေစီလွတ်လပ်လာတဲ့အတွက်ကြောင့်မလို့ဒီလိုမရင်းမှုတွေပေါ်ဖြစ်လာရတယ်ဆိုတော့သူ့ရဲ့အပြောမှာသာမြင်တာကတခုကစားတော့ဟိုအပြစ်တဲ့သဘောလဲပါတယ်လို့တခုကစားဒီလိုမျိုးလွတ်လပ်လာတဲ့အတွက်ကြောင့်မလို့သိလာရတယ်မြင်လာရတယ်မဟုတ်တာမကောင်းတာကိုဆိုတော့ပို့ပြီးတော့ဟိုတိခွင့်ရလာတယ်ဆိုတဲ့ဟာကိုလဲပြောချင်တာလို့လည်းဖြစ်နေအမကောင်းတဲ့ဘက်ကအကြိမ်ကြီးတွင်းနေတဲ့လူတွေရှိနေတယ်ဆိုရင်ဒီမိုကရေစီရဲ့တော့လွတ်လပ်လာတဲ့နောက်ဆက်တွဲမှာဒီအင်တာနက်ဆိုတဲ့ကပုံလင်းလွတ်လပ်လာတဲ့အင်တာနက်ပေါ်မှာအခုရှာချင်တာရှာလို့ရလာတယ်ဒါကရေးရင်းနေတယ်သူတို့လိုချင်တဲ့ပုံစံသူ့ကိုစားချင်တဲ့ပုံစံသူ့ပုံလင်းနဲ့စားလာတယ်ပေါ့နော်အဲဒီမှာပြန်ချလာပြီးတော့သူတို့တွင်းနေတွေလွတ်လပ်သွားနဲ့အာဒီအဲဘာဖြစ်နေလဲအမီတို့ဝိစားစားကြတဲ့အခါမှာတကယ်ကျွလွန်တဲ့လူတွေကအဲ့လိုမျိုးပေါ်ပေါ်ထင်ထင်ချစ်ချစ်မီကြောဝစားတဲ့လူတွေကျွလွန်လာလားဆိုပြန်ကြည့်တယ်မှာလေအဲ့လိုကြည့်တဲ့အခါမှာလေတကယ်တကယ်မှာတော့ဟိုပိုပြီးအောင်းနေတယ်ပိုပြီးအားကြီးတယ်ချစ်နေတယ်လို့ထင်တယ်ကလေးငယ်လေးလူဟိုမိန်းကလေးငယ်လေးတွေနော်ဒီလိုမျိုးဝစားခြင်းနဲ့လူတွေပိုပြီးတော့တားပါအစ်စ်မခံတာအမြင်နဲ့ခါတော့ဒါဒီအဲ့ဒါလည်းမဆိုင်လွလတ်ကကိုနေတာဟိုဝစားခြင်းနဲ့လည်းမဆိုင်ဘူးလွလတ်ကကိုနေနေဘူးလာတယ်ဆိုတဲ့လူတွေလည်းပိုပြီးရင်းနေတယ်တတိရှိရလို့ထင်တဲ့ကြောင့်အဲ့လိုမျိုးကိုလည်းသူကမရှိကြဘူးပေါ့နော်ဆိုတော့နောက်အင်တာနက်ဆိုလည်းအဲ့လိုပဲနောက်အင်တာနက်ပေါ်မှာဒါလွလတ်တဲ့နိုင်ငံတနိုင်ငံမှာဆိုသူကလည်းတင်းဆက်လက်ရမှုကလည်းဆိုအဲ့ဒီနေ့ဆက်လက်ဆိုတဲ့အခါမှာလဲခုနပြောတဲ့ဆိုးကျိုးတွေကပ်ပါလာတာကပါလဲဆိုတော့မကောင်းတဲ့အကြောင်းအရာတွေကိုနေလာလိုက်ချလိုက်ပြီးတော့ဒါအခွင့်အလမ်းတစ်ခုဖြစ်သွားတယ်ဒီတော့ကျွန်တော်တို့အဓိကလုံးဝမဲ့လုံးဝမဲ့တစ်ခုလဲတော့အရာပါလဲဆိုတော့ကိုယ်တိယောက်ရှင်းရှင်းနဲ့ခုခံအားလို့ပြောတယ်စစ်ဆန်ပေါ့နော်ခုခံအားမကောင်းတာကိုမကောင်းမဲ့ဖြစ်အောင်မကောင်းတဲ့ဟာကိုကိုယ့်ရဲ့မျိုးဆက်ကိုမတင်ပြီးဖြစ်အောင်အဲကိုယ့်ရဲ့မျိုးဆက်တွေကလည်းမကောင်းတာကိုမကောင်းမဲ့ကိုယ်ပိုင်ရှင်းရှင်းနဲ့အဝေးဆွဲထက်အောင်ကျွန်တော်တင်ပြရမှာဖြစ်ပါတယ်အဲ့လိုကြီးတဲ့ကောင်လေးကျွန်တော်အလုပ်ဖို့ပြောရဲဖြစ်တယ်ဘာမှအဲ့ဒါနဲ့ပဲဒီစီးပွားရေးလုပ်ငန်းတွေဒီတရားမှုပေါ့စီရောက်လာတဲ့အရာတွေကတရားမှန်နဲ့မှားတယ်ဆိုတော့ကိုယ်ပိုင်ချင်းချင်းကိုယ်ပိုင်အင့်နေတဲ့အဲကျွန်တော်တို့ဒါဝေဖန်ပိုင်းချလာမယ်မကောင်းတာကိုမကောင်းလို့သူတို့ကိုယ်တိုင်သူတို့ဒါချင်းချင်းတက်လာမယ်သူတို့နဲ့ဟိုနိုင်ငံသားကောင်းဖြစ်လာမယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့တော့လွတ်လပ်တာကိုသူကအဖြစ်တင်လဲဆိုရင်လွတ်လပ်တဲ့နောက်ဆက်တွဲမှာပါလာတဲ့ကောင်းကျိုးချမ်းသာတွေဒီအလိုက်တဲ့ဆက်လက်ပြီးသင်ကသူတို့ကတက်လာခြင်းအခြေလည်းမဟုတ်ပါဘူးလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါမတင်စာကျေးဇူးပါရှင်ကျူးလွန်ခံရတဲ့သူတွေဟာဘယ်သူသူတွေကိုဒါပြစ်မှတ်ထားပြီးတော့အဓိကထားပြီးတော့ကျူးလွန်ခံနေရလဲဆိုတာနဲ့ပတ်သက်ပြီးတော့ဒါလူငယ်ကလေးအထူးသဖြင့်ကလေးတွေကိစ္စတွေမှာဟိုလိုက်ပါပြီးတော့ကူညီပေးနေတဲ့ကိုဖိုးစော်ကိုကျွန်မမေးထားပါတယ်အဲ့ဒါလေးကိုလည်းနားဆင်ကြည့်ကြပါဦးရှင
်ကလေးတွေကခံလာရတာဒီပုံမှာကျွန်တော်တို့ဟိုလုံလောက်တဲ့ဟိုနှစ်သိမ့်ဆွေးနွေးတဲ့အဟာတွေမရဘူးနောက်လုံလောက်တဲ့ထောက်ပံ့မှုတွေမရဘူးတော့မိကျင်ရောဒီကလေးရောဟိုမိသားစုတစုတော့ထိခိုက်သွားတဲ့စိတ်တန်ရာတွေမှာပြန်ပြီးတော့ပြန်လဲထူထောင်ရေးတွေအတွက်သူတို့ဘာမှဒီပုံမှာခံစားခွင့်မရဘူးပုံမှန်ရေတိုင်းမှုတစ်ခုလိုပဲပုံမှန်ဒီဟိုခုံးမှုတစ်ခုကိုခံလာရတယ်လို့ပဲဒီလိုပုံစံမျိုးနဲ့ဒီကလေးတွေကပြီးဆုံးသွားတယ်ပြီးဆုံးတော့ဘလို့စိတ်အားတတိနဲ့ဒီလူလောကအလယ်မှာပြန်ပြီးတော့ရှင်ဆိုင်ကြမလဲကြောင်းဆက်ကြမလဲဒီဟိုဟိုတော့ဘောထိခိုက်သွားတဲ့စိတ်တန်ရာတွေကိုဘလို့ပြန်ကူစားရမယ်ဆိုတဲ့အပိုင်းကြတော့ပြောမလို့လုတ်ပြီးတဲ့လူကလည်းနေပါတယ်အကူရဌာနပိုင်းကလည်းပြောမှဆိုရင်ဒီပုံမှာမရှိတဲ့လောက်ပါပဲ
ဟုတ်ကဲ့ပါကိုဖို့ဆိုယေရှုတင်ပါတယ်ရှင်ဒီလိမ့်မိုင်းဆန်ရတီပါဆော်ကားမှုတွေရော့ပါတက်တာလာစေဖို့မျှော်လင့်ပါတယ်ရှင်ပါဝင်ဆွေးနွေးပေးကြသူအားလုံးကိုအထူးပဲယေရှုတင်ပါတယ
်
ဒါကတော့တရားလီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကိုအင်ကာနေညမှာတင်ဆက်ပြီးတော့အခုလိုဗိုလ်ထူးနေမနေ့ပိုင်းမှာပြန်လည်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ဟာပါကစ္စတန်နိုင်ငံစင်ပီနယ်မှာကလေးငယ်တွေကိုဥယောင်ငန်းဖျားတိုက်ဖွဲ့ယောဂါကာကွယ်ရေးအတွက်တခါတုံးစီတူက2သိန်းခွဲကိုလူဒန်းပြီးပြည်နယ်ဆိုးရနဲ့ပူပေါင်းဆောင်ရွက်နေပါတယ်။ဆေးမတိုးတဲ့တိုက်ဖွဲ့ယောဂါဖြစ်ပွားတဲ့အခြေအတွက်တိုးလာတာကိုစင်းပြည်နယ်ဂျမ်းမာရေးဌာနကသတိပြုမိပြီးတဲ့နောက်အကူအညီပေးဖို့ USAID ကိုပန်ကြားခဲ့ပါတယ်။စင်းပြည်နယ်ဟိုက်ဒရာဘတ်မြို့ကလာဒီဖာဘက်နဲ့ခါစီမာဘက်ခရိုင်ခွဲတစ်ခုမှာဆေးမတိုးတဲ့တိုက်ဖွဲ့ယောဂါကိုကောက်ခဲ့ဖို့အခု USAID ကလူဒန်းတဲ့ဆေးတိုးအပ်2သိန်းခွဲနဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးပေးမှာပါ။တိုက်ဖွဲ့ယောဂါထိန်းချုပ်ရေးအစိုးရရဲ့လှုပ်ဆောင်ချက်တွေအတွက်ကျွန်တော်တို့ရဲ့အကူအညီကတီရှိစဲမိဖက်ဆက်ဆံရေးရဲ့အားကောင်းမှုကိုပုံဖော်ပြသနေပါတယ်။စင်းပြည်နယ်အစိုးရရဲ့ဂျိုးပန်ဆောင်ရွက်ချက်တွေကို USAID ကဆက်ပြီးကူညီသွားပါမယ်လို့စင်းနယ်ဘာလူချစ်စတန်ပြည်နယ်များဆိုင်ရာ USAID ဒုတိယဒါရိုက်တာအော့ခီးလ်အော်ဒူကပြောပါတယ်။အခြေခံကျမ်းမာရေးဝန်ဆောင်မှုတွေကိုရရှိမှုတိုးတက်လာအောင်လုပ်ပေးပြီးကလေးငယ်တွေရဲ့အသက်ကိုကယ်တင်ရေးအတွက်စင်းပြည်နယ်အစိုးရကို USAID ကတဆင့် American အစိုးရကအကူအညီပေးလာတာ9နှစ်ရှိပါပြီ။ဒီအစီအစဉ်ကိုစလုပ်ခြင်းကလေးကအသက်တွေကိုကယ်တင်ဖို့မိသားစုတွေနဲ့လူမှုဝန်ဝိုင်းတွေအားကောင်းစေဖို့နဲ့ကျန်းမာသန်ဆွမ်းတဲ့လူသားအင်အားစုပေါ်ထွက်လာစေဖို့ USAID ကပါကစ္စတန်အစိုးရနဲ့လက်တွဲလှုပ်ဆောင်ထားပါတယ်။လွန်ခဲ့တဲ့9နှစ်ကာလအတွင်းမှာကိုပဲမိခင်နဲ့ကလေး 6.4 သန်းအတွက်ကိုဝန်ဆောင်ခလေးနဲ့မိဖွားဆိုင်ရာကျန်းမာရေးဆောင်ရှောက်မှုအသက်ကယ်အကူအညီတွေပေးခဲ့ပါတယ်။အမျိုးသမီးနဲ့ကလေးတွေကိုကျန်းမာရေးဆောင်ရှောက်မှုပေးဖို့လှူဒါန်း 9,000 ကိုလက်ကျင့်ပေးခဲ့ပါတယ်။စင်၊ပန်ဂျပ်၊ဘာလူချစ်စတန်၊ခိုင်ဘာနဲ့ဖာခထွန်ခွာပြည်နယ်တွေမှာအမျိုးသမီးတွေရဲ့မိသားစုစီမံကိန်းလိုအပ်ချက်တွေပြည့်မီစေဖို့အစိုးရတွေကိုကူညီခဲ့ပါတယ်။ပါကစ္စတန်ကလေးငယ်တွေကိုစေဝါမျိုးစုံမတိုးတဲ့ဒိုင်ဖာယောဂအန်ဒရယ်ကနေအကောက်ွယ်ပေးရေးအမေရိကန်ပြည်ထောင်စုဟာပါကစ္စတန်တာဝန်ရှိသူတွေနဲ့လက်တွဲကူညီလှုပ်ဆောင်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ။အခုထုတ်လွှင့်နေတဲ့တနအီစာမနေ့ဖက်အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ79 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။ VOA မြန်မာဘက်ကဗိုလ်ထူးနေနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ရှိရနိုင်တဲ့အရှိပိုင်းဂေါတာဒေတာမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခံရက်ဆိုင်မှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေတာကနေအရက်သားတွေထွက်ခွာတဲ့အရေးအယံမတွေ့ရသေးပါဘူး။ဒါအပြင်ကုညီကယ်ဆယ်ရေးတွေလည်းပို့ဆောင်တာမရှိသေးပါဘူး။ရှိရမျိုးတော့ဒမတ်စကတ်စ်နဲ့ကတိုက်ပွဲတွေကနေအရက်သားတွေရှောင်တိန်နိုင်မှုအတွက်သဘုံတွေထိန်းချုပ်ထားတဲ့ဒေတာကိုရုရှားလေကြောင်းတိုက်ခိုက်မှုတွေတစ်နေ့ကို9နာရီကြာရက်ဆိုင်ပြဖို့ရုရှားသမ္မတဗလာဒီမီယာပူတင်အမိန့်ထုတ်ပြန်ခဲ့တဲ့ပထမနေ့မှာပဲအရက်သား6ယောက်တည်းမင်းတေဆုံးခဲ့ရပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလတွင်ရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့စစ်ဆေးမေးမြန်းမှုခံယူဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆက်သွယ်ရေးညွှန်ကြားမှု Hope Hicks မနေ့ကလွှတ်တော်အမတ်တွေရှေ့မှောက်ကိုသွားပါတယ်။ဒါပေမဲ့အမတ်တွေရဲ့မေးခွန်းကိုတော့ဖြေကြားဖို့အတွက်ညှင်းဆန်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီနှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တာဝန်ကိုတက်တန်းတိုးပေးဖို့အဆောပြုချက်အပါအဝင်မြန်မာနိုင်ငံလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်ဆက်ဆံမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းပါဝင်မဲ့ဆုံးဖြတ်ချက်ကို EU ဥရောပသမဂ္ဂကတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့နိုင်ငံတကာပူးပေါင်းဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကရခိုင်ပြည်နယ်ပြဿနာကိုအပြည့်အစုံနဲ့မချင်းကန်ဆိုးကျိုးတွေရှိလာနိုင်တယ်လို့ပြောပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမြတ်မွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရဟ်မန်ဖြစ်ပါတယ်။ ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်ကိုလိုင်းဒိုမီတာ7 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOU နားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.